Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များခင်ဗျာ VOA American အသံရဲ့2023ခုနှစ်အောက်တိုဘာလ25ရက်ဗိုလ်ဒုညအစီအစဉ်တွေကို Washington DC မြို့တော်ကနေည9နာရီကနေ10နာရီထိတိုက်ရိုက်စပြီးတော့ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ3251ပြင် VOA ရဲ့ Facebook Website နဲ့ YouTube ကနေလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းအတွက်နားဆင်ကြည့်ရှုနိုင်ပါပြီခင်ဗျာ။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်ပါ
မင်္ဂလာညချမ်းပါသောတာရှင်များရှင်ကျွန်မခင်လေးပါဒီညတွေထိတ်တဲရောက်တဲ့တွင်ကိုကိုဝင်းမင်းနဲ့အတူတင်ဆက်ပေးသွားပါမယ်ဒီညမှာထူးခြားတဲ့တွင်တွေကတော့အစ္စရေးဂါဇာမှာလေကြောင်းတိုက်ခိုက်မှုတွေကိုစတိုက်လှုပ်ဆောင်နေပါတယ်အမေရိကန်ဟာဒေသရင်းငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိုအကြီးမားဆုံးနှောက်ယှက်နေတဲ့နိုင်ငံဖြစ်တယ်လို့တရုတ်ကစွပ်စွဲလိုက်ပါတယ်ချင်းပြည်နယ်မှာစစ်ကောင်စီကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေအတွက်အမှုဖွင့်တိုင်ကြားလိုက်ပါပြီဆိုတဲ့ထိတ်တဲရောက်တဲ့တွင်ကိုတင်ဆက်ပေးသွားပါမယ်ရှင်
ဟုတ်ကဲ့ပါမခင်လေးအခုလိုသတင်းတွေအပြီးမှာတော့ဒီညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေထဲမှာဆိုရင်ထော်ဝင်စာတွေးခွင့်ပေးတာမှာသေတံနဲ့နှစ်ကြီးတွေမပါဝင်ခဲ့တာကိုအချင်းသားကူညီ AAPP အဖွဲ့ဝင်က
သူတို့ရဲ့ညွှန်ကြားချက်ကသေတံနဲ့နှစ်20အထက်အချင်းသားတွေပေါ့နော်အချင်းသားတွေကိုသူထော်ဝင်စာတွေးခွင့်မပေးဘူးတချို့လည်းထော်ဝင်စာသူတို့ရဲ့အခါမှာတွေးခွင့်မရခဲ့ဘူးပေါ့နော်
နောက်မကွေးတိုင်းပေါ့မြို့နယ်မှာတော့စစ်တပ်နေမြေရှင်းလင်းမှုတွေကြောင့်ဒေသခံတွေအခက်ကြုံနေရပါတယ်။နောက်ကြားဘက်မှာတော့ပြစ်ခတ်မှုကြားကဝန်စာစဘာရှိတင်ရတဲ့ KND တောင်သူတွေအခက်ကြုံနေရပါတယ်။အခုလိုသတင်းလွှာတွေအပြီးမှာတော့ဗိုလ်လူညပတ်စင်ကဏ္ဍတွေဖြစ်တဲ့ဥကျော်စံသားနဲ့ဆွေးနွေးတာတဲ့ editor နဲ့ဆွေးနွေးကန်။နောက်လူငယ်တွေအတွက်အပတ်စဉ်ကဏ္ဍသစ်မခင်လေးတင်ဆက်ထားတဲ့ Gen Z နောက်ကိုရနေအားကစားကဏ္ဍတွေကိုဆက်နှဆင်ကြည့်ရှုရမှာပါ။အခုတော့ထိတ်တဲရောက်တဲ့တွင်ကိုမခင်လေးနဲ့ကျွန်တော်ပဲကြောပြပေးပါမယ်ခင
်ဗျာ။ဂါဇာကမ်းမြောင်ဒေသကဟာမတ်စ်စစ်သွေးကြွတွေကိုပိတ်မှတ်ထားပြီးလေကြောင်းကနေဇက်တိုက်တိုက်ခိုက်နေတဲ့အကြောင်းအစ္စရေးဘက်ကပြောပါရယ်။ဟာမတ်စ်အုံပြုတဲ့ညီအောက်ဥမင်နိုင်ငံတွေလက်နက်တွေစစ်လက်နက်တိုးလောင်ထားတဲ့နေရာတွေမစ်ဆိုင်းတုံးပစ်ခတ်တဲ့ပစ်စင်တွေကိုပိတ်မှတ်ထားတိုက်ခိုက်ခဲ့တယ်လို့လည်းအစ္စရေးစစ်တပ်ကပြောပါရယ်
။ אנחנו קוראים לכל האוכלוסייה בעיר עזה וסביבתה ארגון הטרור והנהגת חמאס
Hamas အကြမ်းဖက်အဖွဲ့ဟာဂါဇာဒေသခံတွေရဲ့ပတ်ဝန်းကျင်ကအိုးအိမ်စတင်ကြောင်းစေယုံတွေကိုတုံးပြီးအိမ်တွေရဲ့အောက်မှာလှိုင်းကောင်းတွေကိုတူပြီးပုံအောင်နေတဲ့အကြောင်းနဲ့ကို့လုံခြုံရေးအတွက်ဆက်မနေပဲတောင်ဘက်ပိုင်းကိုထွက်ခွာသွားကြဖို့အစ္စရေးစစ်တပ်ရေတပ်ဗိုလ်ချုပ်ကြီးဒန်နီယယ်ဟာဂရီကသတိပေးပြောဆိုသွားတာပါအမေရိကန်ပြည်ထောင်စုကလည်း Hamas အဖွဲ့ဟာဂါဇာဒေသခံတွေကိုလူသားတိုင်းအဖြစ်တစားခံလုပ်နေတဲ့အကြမ်းဖက်အဖွဲ့အစည်းဖြစ်တယ်ဆိုပြီးပြောဆိုနေပါတယ်။ဒီတော်တွင်ဆီးရီးယားနိုင်ငံဒါရာခရိုင်မှာအစ္စရေးဘက်ကတိုက်ခိုက်မှုကြောင့်ဆီးရီးယားစစ်သား၈ယောက်သေဆုံးပြီး9ယောက်ဒဏ်ရာရတဲ့အကြောင်းဆီးရီးယားအစိုးရသတင်းဌာနကကြေညာထားပါတယ်။အစ္စရေးစစ်တပ်ကတော့ဆီးရီးယားဘက်ကရော့ကက်စ်တွေနဲ့အစ္စရေးဘက်ကိုပစ်ခတ်တိုက်ခိုက်နေတဲ့အတွက်ဂျက်တိုက်လေယာဉ်တွေနဲ့တုံ့ပြန်ချိန်မုံလာလို့ပြောပါတယ်
။ရုရှားနိုင်ငံမှာယူကရိန်းသိမ်းပိုက်ထားတဲ့နယ်မြေတွေကိုယူကရိန်းနိုင်ငံမှာရုရှားသိမ်းပိုက်ထားတဲ့နယ်မြေတွေကိုပြန်သိမ်းသွားမယ်လို့ယူကရိန်းသမ္မတကအခိုင်အမာကြေပေးလိုက်ပါတယ်။ယူကရိန်းရဲ့သူ့ကိုယ်ပိုင်နယ်မြေတွေဆုံးရှုံးခဲ့တဲ့ပြည်သူတွေကိုပြန်လည်ပိုင်ဆိုင်နိုင်အောင်လှုပ်ဆောင်သွားမယ်ဆိုပြီးညဘက်ပြောကြားတဲ့မေကွန်းမှာသမ္မတဗလာဒီမာဇယ်လန်စကီးကပြောသွားတာပါ။အသိပိုက်ခံနယ်မြေတွေကပြည်သူတူတယောက်ကိုမှချန်ထားခဲ့မှာမဟုတ်တဲ့အကြောင်းနဲ့စစ်ပွဲအဆုံးသက်ချိန်မှာဒီကျူးကျော်သူတွေကိုအနိုင်တိုက်ပြီးအောင်ပွဲကိုရယူမယ်လို့ပြောဆိုသွားခဲ့တာပါ။ဒီတော့တွင်ယူကရိန်းနိုင်ငံနေရာနှစ်ခုမှာမနေ့ကရုရှားဘက်ကတိုက်ခိုက်မှုတွေအတွက်လူအနည်းဆုံး၈ယောက်သေဆုံးခဲ့တယ်လို့ယူကရိန်းဘက်ကပြောပါတယ်။တောင်ပိုင်းခါဆန်ဒေသမှာရုရှားဘက်ကလေကြောင်းကတိုက်ခိုက်မှုတွေကြောင့်လူတွေထိခိုက်ခဲ့တယ်လို့အိုးအိမ်တွေလည်းပျက်စီးသွားခဲ့ရပါတယ်။တစ်ချိန်တည်းမှာနျူကလ িয়ার စမ်းသပ်မှုပိတ်ပင်တားမြစ်ထားတဲ့သဘောတူညီချက်ကိုရုရှားအထက်လူတော်ကမနေ့ကပဲအတည်ပြုပေးခဲ့ပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုဟာဒေတာရင်းတည်ငြိမ်ရေးနဲ့ငြိမ်းချမ်းရေးကိုအကြီးမားဆုံးနှောက်ယှက်နေတဲ့နိုင်ငံဖြစ်တယ်လို့တရုတ်နိုင်ငံကပြောဆိုလိုက်ပါတယ်။တရုတ်နိုင်ငံရဲ့စစ်ရေးအင်အားတည်ဆောက်မှုတွေကြောင့်ပင်တဂွန်စစ်ဌာနချုပ်ကမနေ့ကအစင်ခန်းစာထုတ်ပြန်ပြီးနောက်မှာတရုတ်နိုင်ငံဘက်ကအခုလိုတုံ့ပြန်ပြောဆိုလာတာပါ။အမေရိကန်လွှတ်တော်ရဲ့တောင်းဆိုချက်အရထုတ်ပြန်တဲ့ဒီအစင်ခန်းစာဟာတရုတ်ရဲ့စစ်ရေးစွမ်းရည်ပေါ်ပင်တဂွန်စစ်ဌာနချုပ်ဘက်ကတိုင်းတာချက်တသက်ဖြစ်ပါတယ်။တရုတ်ဟာအာရှပစိဖိတ်ဒေသကိုအဓိကအန္တရာယ်ပြုနေတဲ့နိုင်ငံအဖြစ်အမေရိကန်ပြည်ထောင်စုကရှုမြင်ထားတယ်လို့ မေရိကန်ပြည်ထောင်စုရဲ့ရေရှည်မှလုံခြုံရေးမှကိုလည်းအနေပြုတဲ့နိုင်ငံဖြစ်လာမယ်လို့လည်းသတ်မှတ်ထားတာပါ။ပင်တဂွန်စစ်ဌာနချုပ်ရဲ့အစိုးရခန်းစာဟာမှားယွင်းတဲ့အချက်အလက်တွေကိုအခြေခံတာလို့တရုတ်ကာကွယ်ရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်လိုက်ပါတယ်။အစ္စရေးနဲ့ယူကရိန်းကိုကူညီနေတဲ့အမေရိကန်ပြည်ထောင်စုရဲ့ရည်တည်ချက်ကိုဝေဖန်ထုတ်နှက်ပြီးအမေရိကန်ပြည်ထောင်စုဟာကမ္ဘာနေရာအနှံ့စစ်အင်အားတွေဖြန့်ကျက်တိစောက်နေရဆိုပြီးဝေဖန်ထားပါတယ်။ပင်တဂွန်စစ်ဌာနချုပ်ရဲ့အစိုးရခန်းစာထဲမှာလည်းတရုတ်နိုင်ငံဟာစစ်အင်အားကြီးထွားအောင်တိစောက်နေချိန်မှာပဲနျူကလ িয়ার ထိပ်ဖူးတပ်ဒုံးကြီးပိုင်ဆိုင်လာမှုကိုလာမယ့်2035မှာလေးစားပို့ပြီးပိုင်ဆိုင်လာနိုင်အောင်လှုပ်ဆောင်နေရလို့ဖော်ပြထားပါတယ်ရှင်
။ American Outlook တော်ဥက္ကဋ္ဌနေရာလစ်လက်နေတာအတွက် Now Republican အမတ်တူကိုမဲပေးဖို့ရှိနေပါတယ်။ American လွှတ်တော်မှာသတင်းသုံးမဲ့ကြားလစ်လက်နေတဲ့ Outlook တော်ဥက္ကဋ္ဌနေရာကိုရွေးချယ်ဖို့အခုလိုနောက်ထပ် Republican အမတ်တယောက်ကိုဒီနေ့ဗိုလ်တွင်းနေမှာပဲမဲပေးရွေးချယ်ဖို့ရှိတာပါ။American ပြည်ထောင်စုလူဝဆန္ဒပြည်နယ်လူဝဆီယာနာပြည်နယ်အောက်လတော်မိုင်မိုက်ဂျွန်ဆန်ကိုမဲပေးရွေးချယ်ဖို့မနေ့က Republican အမတ်တွေရဲ့တကပိတ်အစည်းအဝေးကဆုံးဖြတ်လိုက်တာပါမိုက်ဂျွန်ဆန်ဟာ2020သမ္မတရွေးကောက်ပွဲရလဒ်ကိုပြောင်းလဲရေးသမ္မတဟောင်းဒေါ်နယ်ထရမ့်ရဲ့တရားရေးရကြိုးပမ်းမှုတွေမှာပူးပေါင်းယက်တီခဲ့သူဖြစ်ပါတယ်အင်ကာနေညကတခြားအောက်လတော်ဥက္ကဋ္ဌဖြစ်ဝင်ပြိုင်မဲ့ Republican အမတ်တွေထက်မိုက်ဂျွန်ဆန်ပိုပြီးထောက်ခံမဲ့128မဲရရှိခဲ့ပါတယ်ဒါပေမဲ့လည်းအောက်လတော်ဥက္ကဋ္ဌဖြစ်လိုအပ်တဲ့ထောက်ခံမဲ့အပြည့်အဝရမရဆိုတာကိုတော့အသေးချာမသိရသေးပါဘူး American အောက်လတော်မှာဥက္ကဋ္ဌနေရာလွတ်လပ်နေတဲ့အတွက်ဥပဒေပြေးဆိုင်ရာလုပ်ငန်းတွေရပ်ဆိုင်းနေပြီးအစ္စရေးကိုစစ်ရေးရအကူအညီပေးဖို့ကိစ္စနောက်ယူကရိန်းကိုထောက်ပံ့ရေးပါဝင်အစိုးရသုံးစရိတ်ကိစ္စတွေအချိန်မီအတည်ပြုဖို့ကိစ္စတွေနှောင့်နှေးကြန့်ကြာတဲ့ပြဿနာကိုကြုံနေရချိန်မှာအခုလိုအောက်လတော်ဥက္ကဋ္ဌလွတ်လပ်တဲ့နေရာကိုနောက်တစ်ယောက်ထပ်ရေးဖို့ဆုံးဖြတ်ခဲ့ကြတာပါခင်ဗျာ
တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဖိုင်းဒိုမီတာ32 kHz 9339နဲ့9339ဖိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနေ့မှာလိုင်းလမ်းမီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဗုဒ္ဓုံညဗီဒီယိုရဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးနေတာပါရှင်မြန်မာနိုင်ငံမှာရှိတဲ့လူနည်းစုချင်းလူမျိုးခရစ်ယာန်ဘာသာဝင်တွေပေါ်ကျူးလွန်ခဲ့တဲ့စစ်ရာဇဝတ်မှုတွေကိုစုံစမ်းစစ်ဆေးဖို့အတွက်ချင်းတိုင်းရင်းသား9ဦးကဖိလစ်ပိုင်တရားရေးဌာနကိုတိုင်ကြားတောင်းဆိုလိုက်ပါတယ
်suit because this is the very first time that such a case is being brought before the Philippines.
ဆရာဇွေမှုအဖြစ်ဖိလစ်ပိုင်မှာပထမဆုံးကြိမ်တိုင်ကြားတဲ့အမှုဖြစ်တဲ့အတွက်ကြောင့်ထူးခြားတဲ့အမှုတစ်ခုဖြစ်ပြီး2010ပြည်ပဆိုင်ရာလူသားချင်းစာနာထောက်ထားမှုအဥပဒေလို့ခေါ်တဲ့ဖိလစ်ပိုင်ဥပဒေနဲ့ညီတိုင်ကြားထားတာဖြစ်ပါတယ်။ဒီဥပဒေအရနိုင်ငံတကာမှာတရားစီရင်ပိုင်ခွင့်ရှိပါတယ်လို့ဖိလစ်ပိုင်ကျိုးဆောင်ရှိနေ Romeo Bigres ကပြောသွားတာပါ။2021ခုနှစ်စက်တင်ဘာလတုန်းကချင်းပြည်နယ်ထန်တလန်မြို့မှာတင်းအုပ်ဆရာတဦးနဲ့ခရီးရန်အတင်းတော်အကြီးကဲနှစ်ဦးကိုမြန်မာစစ်တပ်ကတပ်ဖြတ်ခဲ့မှုဖျားကြောင်10ခုကိုရည်ရွယ်ချက်ရှိရှိတိုက်ခိုက်ခဲ့မှုတွေနဲ့2021ခုနှစ်ဩဂုတ်လကနေ2022ခုနှစ်အတွင်းယာနိုင်ချီတဲ့အိမ်တွေကိုမိရှို့ခဲ့မှုတွေကြောင့်အခုလိုတိုင်ကြားတာဖြစ်ပါတယ်။ဆရာနာသိန်းကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်အပါအဝင်စစ်တပ်မှာတာဝန်ထမ်းဆောင်နေစဉ်နဲ့တာဝန်ထမ်းဆောင်ခဲ့ဘူးသူ9ဦးကိုအရေးယူနိုင်မှုအတွက်မြန်မာနိုင်ငံသားတွေကိုစားဖိလစ်ပိုင်ရှိနေတွေကမနီလာမြို့မှာရှိတဲ့တရားရေးဌာနကိုရာဇဝတ်ကြောင်းနဲ့တိုင်ကြားခဲ့တာပါ။ဆူဆွဲခံရသူတွေမှာမြန်မာစစ်အရာရှိဟောင်းလည်းဖြစ်ချင်းပြည်နယ်ဝင်ကြီးချုပ်ဝန်ဆွန်ထွန်လည်းပါဝင်ပါတယ်။ဩစတြေးလျ၊ဗြိတိန်၊ကနေဒါနဲ့အိန္ဒိယနိုင်ငံတို့မှာအခြေချနေထိုင်နေကြတဲ့ချင်းတိုင်းသား9ဦးကိုစားဒီအမှုကိုဖိလစ်ပိုင်ရှိနေတွေကဥဆောင်ပြီးအမှုတင်သွင်းခဲ့တာပါ။တကယ်လို့ဖိလစ်ပိုင်တရားရေးဌာနကဆွဆွဲခံရသူ10ဦးကိုအမှုဖွင့်ဖို့ဆုံးဖြတ်ပါကမြန်မာနိုင်ငံအာဏာပိုင်နေထိုင်ကိုစင့်ခေါ်စာပေးပို့တာဒါမှမဟုတ်တန်တမန်လမ်းကြောင်းကနေတဆင့်စင့်ခေါ်စာပေးပို့နိုင်တယ်လို့လည်းရှိနေတွေကပြောပါရရှင်။
မြန်မာနိုင်ငံမှာပဲ3နှစ်ကျော်ပိတ်ပင်ထားခဲ့တဲ့ထောင်ဝင်စားလူတွေတွေ့ဆုံခင်းကိုမနေ့ကစစ်ကောင်စီကခွင့်ပြုလိုက်ပေမဲ့တွေ့ခွင့်မရသူတွေရှိနေပါတယ်။အောက်တိုဘာ24ရက်ကအခုလိုခွင့်ပြုခဲ့ပေမဲ့လည်းထောင်ဝင်စားလူတွေ့ခွင့်မှာတည်တံတစ်သက်တစ်ကျွန်းတန်နဲ့20အထက်ထောင်ဒဏ်ချခံရသူတွေပါဝင်ခြင်းမရှိဘူးလို့နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPB ကပြောလိုက်တာပါ။အင်းစိန်ထောင်မှာထောင်ဝင်စားတွေ့ခွင့်ကိုနိုဝင်ဘာ3ရက်နေ့မှာစမယ်လို့ထောင်နဲ့နှိစက်သူတွေကတော့ပြောထားပါတယ်။ပါရဝတီတရက်ဥပုံမြင့်ကြံညောင်ရွှေစတဲ့အချင်းထောင်တွေမှာတော့လူတွေ့ခွင့်တွေစတင်ခွင့်ပြုနေပါပြီ။မနေ့9နိုင်ကနေညနေ4နိုင်အထိတွေ့ခွင့်ပေးတယ်လို့ထောင်ဝန်စားလူတွေ့သွားတဲ့မိသားစုဝင်တွေက VOE ကိုပြောပါတယ်။မိသားစုတစုစီကိုအချင်းသားတစ်ဦးစီအတွက်တွေ့ချိန်25မိနစ်ခွင့်ပြုထားပြီးဝေးလံတဲ့နေရာတွေမှာတော့အပြောင်းလဲရှိနိုင်တယ်လို့ပြောပါတယ်ခင်ဗျာ။
ဘင်္ဂလားဒေ့ရှ်နိုင်ငံမှာ Cyclone Harmon ဝင်ရောက်တိုက်ခိုက်ခဲ့မှုတွေအတွက်ကြောင့်လူပေါင်း 2,300ခွဲဟာအဲ့ဒီဒီနေ့ပဲလုံခြုံတဲ့နေရာကိုထွက်ပြေးခဲ့ရပြီးအနည်းဆုံးလူ2ဦးသေဆုံးခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ Cyclone Hamon ဟာ Bangladesh ကမ်းရိုးတန်းကိုနောက်ဆုံးဝင်ရောက်တိုက်ခိုက်ခဲ့တဲ့မုန်တိုင်းလည်းဖြစ်ပါတယ်။တောင်အာရှအနေပိုင်းဒေသတွေမှာရာသီဥတုပြောင်းလဲမှုကြောင့်ပုံမပြင်းထန်တဲ့မုန်တိုင်းတွေဖြစ်ပေါ်နေရလည်းဖြစ်ပါတယ်။ကမ်းရိုးတန်းကြီးရွာတွေနဲ့ကျွန်းတွေမှာမိုးသီးထန်စွာရာသွန်းတဲ့အတွက်ကြောင့်လျှက်စစ်တပ်အားလိုက်တွေဖြတ်တောက်တာခံထားရပြီးပျက်စီးမှုသတင်းတွေကိုတော့မကြားရသေးဘူးလို့သဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုဝန်ကြီးဌာနအတွင်းရေးမှူးကန်ရူဟာဆန်က AFP သတင်းဌာနကိုပြောပါရတယ်။တစ်ပင်နဲ့အဆောက်အုံပြိုကျခဲ့တဲ့အတွက်လူ2ဦးသေဆုံးပြီးအနည်းဆုံးလူ10ဦးဒဏ်ရာရထားလို့စစ်ရုံမှာကုသနေရတယ်လို့လည်းသူကပြောပါရတယ်။ဘင်္ဂလားဒေ့ရှ်မိုးလေဝသဌာနကကြွန့်ကျင်သူကတော့မုံတိုင်းဟာဗုဒ္ဓဦးနေနဲ့အစောပိုင်းမှာစစ်တကောင်းနဲ့ကော့ပဇာကန်ယူရန်ခရိုင်ကုန်းတွင်းပိုင်းတွင်ကို၄တိုင်နှုန်း65မိုင်ထိတိုက်ခိုက်ခဲ့တယ်လို့ပြောပါရတယ်။မုံတိုင်းဟာကုန်းတွင်းပိုင်းကိုဆက်လက်ရွေးရှားပြီးတဖြည်းဖြည်းအပြော့သွားပွဲရှိတယ်လို့လည်းသူကပြောပါရရှင်။
မက္ကဆီကိုနိုင်ငံတောင်ပိုင်းမှာလည်းပစိဖိတ်ကန်ဝရန်ကနေဒီနေ့ကုန်းတွေပိုင်းရောက်လာတဲ့ဟာရီကိန်းအော်တစ်ဟာအနည်းငယ်အားပြော့သွားပေမဲ့အန္တရာယ်ရှိတဲ့အဆင့်မှာရှိနေဆဲဖြစ်ပါတယ်။မက္ကဆီကိုအပန်းဖြေမြို့အကာပယ်ကိုမြို့အနောက်မြောက်ဘက်ကီလိုမီတာ40လောက်အကွာကနေဟာရီကိန်းအော်တစ်ဖြတ်သန်းချိန်မှာအမြင့်ဆုံးလေတိုက်နှုန်းတနာရီကို215မိုင်အထိတိုက်ခိုက်ခဲ့ကြောင်းမိုင်ယာမီအခြေစိုက်အမျိုးသားဟာရီကိန်းဌာနကပြောခဲ့တာပါ။အကာပယ်ကိုမြို့နီးကုန်းတွင်းပိုင်းဝင်ရောက်ချိန်မှာအဆင့်၅သတ်မှတ်ထားတဲ့ဒီဟာရီကိန်းမုန်တိုင်းဟာလေတိုက်နှုန်းတနာရီကီလိုမီတာ290အထိရှိတယ်လို့လည်းပြောပါတယ်။မုန်တိုင်းဖိုးချက်ဟာဒီနေ့ညမှာမက္ကဆီကိုတောင်ပိုင်းကိုဖြတ်သန်းပြီးကုန်းတွင်းပိုင်းဆက်လက်ဦးတည်ရွေ့ရှားနေတယ်လို့လည်းပြောပါတယ်။ဂါရီရီယိုပြည်နယ်နဲ့အနောက်ပိုင်းကန်ယိုဒန်အောက်ဆာကာကိုဖြတ်သန်းချိန်မှာတော့မိုးရေချိန်စင်တီမီတာ20ကနေ40အထိရွာသွန်းနိုင်တယ်လို့လည်းမိုးလီဝသကြမ်းကျင်သူတွေကခန့်မှန်းထားပါတယ်။ဟာရီကိန်းအော်တစ်ဟာအင်အားကောင်းလာပြီးကန်ဝရန်ဒေသတွေမှာရေကြီးမှုတွေလှိုင်းကြီးတာတွေနဲ့အသက်အန္တရာယ်ဖြစ်နိုင်တယ်လို့လည်းသတိပေးထားပါတယ်ခင်ဗျာ။ VOA American တရဲ့အောက်တိုဘာ25ရက်ဗုဒ္ဓညသတင်းတွေကိုမက်ခင်လေးနဲ့ကျွန်တော်ပဲပြောပြပေးခဲ့တာပါ။အခုတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေကိုဇက်တိုက်နาศင်ကြည့်ရှုရမှာပါပထမဆုံးကတော့ထောင်ဝန်စာတွေ့ခွင့်မှာသေတံနဲ့နှစ်ကြီးတွေမပါဝင်ခဲ့တာပါကာလကြာရှည်ပိတ်ပင်ထားတဲ့ထောင်ဝန်စာလူတွေ့ခွင့်ကိုပြန်လည်ခွင့်ပြုလိုက်ပေမဲ့သေတံတစ်သက်တစ်ကျွန်းနဲ့နှစ်20အထက်ထောင်ဒဏ်ကျခံရသူတွေကိုတော့ထောင်ဝန်စာတွေ့ခွင့်မပေးဘူးလို့နိုင်ငံအကျဉ်းသားတွေကိုကူညီနေသူတွေကပြောသွားခဲ့ပါတယ်တွားရောက်တွေ့ဆုံသူတွေအတွက်လည်းကန့်သတ်ချက်တွေချထားတဲ့အတွက်အခက်အခဲတွေရှိနေပါတယ်သုံးနှစ်ကြာပိတ်ထားရကနေပြန်ခွင့်ပြုလိုက်တဲ့အခြေအနေသတင်းပေးပို့ထားတာကိုမိုင်းချင်နိုင်ပြပြပေးပါအောင်ခင်ဗျာ
ထောင်ဝင်စာတွေ့ဆုံခွင့်ကိုအောက်တိုဘာလ24ရက်နေ့ကစစ်ကောင်စီဘက်ကစတင်ခွင့်ပြုလိုက်တာပါဒါပေမဲ့တေတန်တသက်တကျွန်းနဲ့နှစ်20အထက်ထောင်ဒဏ်ကျခံရသူတွေကိုတော့ထောင်ဝင်စာလူတွေ့ခွင့်မပေးဘူးလို့နိုင်ငံရေးကျင်းသားများကူညီစောင့်ရှောက်ရေးအသင်း AAPP က VOA ကိုပြောပါတယ
်သူတို့ရဲ့ဒီဟိုညွှန်ကြားချက်ကတေတန်နဲ့နှစ်20အထက်အကျဉ်းသားတွေပေါ့နော်အကျဉ်းသားတွေကိုသူထောင်ဝန်စာတွေ့ခွင့်မပေးဘူးတချို့လည်းထောင်ဝန်စာတွေ့ထောင်တော်တွေ့ရတဲ့အခါမှာထောင်ဝန်စာတွေ့ခွင့်မရခဲ့ဘူးပေါ့နော်ဟိုတချို့လည်းဟိုအကြောင်းပြန်ပေးပါမယ်ဘာညာဆိုတဲ့ဟာမျိုးပေါ့နော်ဒါဒါလာမျိုးတွေလည်းဟိုကြားနေရတယ်အဲ့တော့ဟိုဒါကဟိုအကျဉ်းတော်တွေမှာရှိရတူဆိုလို့ရှိရင်ဘယ်လိုပဲဖြစ်ဖြစ်သူမိသားစုနဲ့တွေ့ခွင့်ပေးရမယ်လေအဲ့ဒီဟာကိုမိသားစုနဲ့တွေ့ခွင့်မပေးဘူးဆိုတာကတော့ဟိုနည်းနည်းဆိုးတယ်ပေါ့သူနေရတယ်လို့မြောက်သူရဲ့ညွှန်ကြားချက်မှာဟိုကသူကဒီတေတန်နဲ့ဟိုဟာတွေမပါဘူးဒီနှစ်ကြီးတွေပေါ့နော်အဓိကတော့ဒီနှစ်20အထက်တွေဟိုမပါဘူးဆိုတဲ့ဟာမျိုးပေါ့နော
်ရန်ကုန်ရဲ့အထင်ကရအချင်းတောင်အင်းစိန်ထောင်မှာတော့ထောင်ဝင်စာလူတွေ့ခွင့်ကိုလာမယ့်နိုဝင်ဘာလ3ရက်နေ့မှစတင်တွေ့ခွင့်ပေးမယ်လို့ထောင်နဲ့နှိဆက်သူတွေကပြောပါတယ်တာယာဝတီတရက်အိုးဘူမြင်းကြံညောင်ရွှေစတဲ့အချင်းတောင်တွေမှာတော့လူတွေ့ခွင့်တွေစတင်ပေးထားပြီးမနေ့9နိုင်ကနေညနေ4နိုင်ထိတွေ့ခွင့်ပေးတယ်လို့ထောင်ဝင်စာလူတွေ့သွားတဲ့မိသားစုဝင်တွေကပြောပါရယ်ထောင်ဝင်စာလူတွေ့ခွင့်ကိုတစ်လတစ်ချိန်တစ်ချိန်မှာ25မိနစ်တွေ့ခွင့်ပေးမယ်လို့စစ်ကောင်စီဘက်ကကြေညာထားတယ်လို့တစ်နှစ်တွေ့ဆုံခွင့်ဥယေကန့်သက်မထားပေမဲ့လူအ ਨੇ များလိုက်စီစစ်ခွင့်ပြုမယ်လို့ပြောဆိုထားပါရယ်အချင်းတောင်တစ်ခုမှာတနည်းအတွက်လူအယောက်တရာကျော်တွေးခွင့်ပေးဖို့သတ်မှတ်ထားတာပါအချင်းသားတယောက်ကိုမိသားစုဝင်2ယောက်နဲ့မိနစ်20ကြာတွေးခွင့်ရပေမဲ့လွတ်လပ်စွာစကားပြောခွင့်မရတာကန့်သတ်မှုတွေများတာတွေကြောင့်တွေးဆုံရတာအခက်အခဲဖြစ်ရတယ်လို့တရက်ထောင်မှာတားဖြစ်သူကိုထောင်ဝင်စာတွားတွေ့ခဲ့တဲ့မိသားစုဝင်တဦးကအခုလို VOA ကိုပြောပါတယ
်ဖုန်းနေပါရင်ဒီကဟိုအကုန်လုံးအများကြီးဟိုစုပြီးတော့တွေ့ရတာပေါ့နော်တို့မီးစင်တာလဲကောင်းကောင်းမမေးရဘူးပြီးတော့သူတို့တွေကတော့ ဆုံးကြည့်နေကြမနေ့၄နိုင်လောက်ကတန်းစီနေ့လည်း၂နိုင်လောက်မှတွေ့ရပါတော့တွေ့ရတော့လဲခဏလေးရန်ကုန်ကနေလာပြီးတော့ကိုယ့်မောင်မျက်နှာမြင်ချင်လို့သာလာတွေ့ရတာဟိုဒီထက်ပိုပြီးလှုပ်လို့လှုပ်ပြီးရင်တော့ကောင်းတာပါတော့ဘာအမှားမှလည်းမလုပ်ဘဲနဲ့ထောင်ကြခံရဆိုဟိုဘလို့ဒုက္ခရောကျွန်တော်တို့လည်းဒီလိုခံနေရလည်းမသိဘူ
းကိုဗစ်ဖြစ်ပွားခဲ့တဲ့အချိန်ကစလို့ကိုဗစ်စီးမြင်စည်းကမ်းအရထောင်ဝင်စာတွဲခွင့်ကို NLD အစိုးရလက်ထက်ကစတင်ပြီးပိတ်ပင်ထားတာပါ။အဲဒီနောက်အာဏာသိမ်းစစ်ကောင်စီလက်ထက်မှာလည်းတခြားနေရာတွေမှာကိုဗစ်စီးကမ်းတွေဖြေလျှော့ပေးခဲ့ပေမဲ့ထောင်ဝင်စာတွဲခွင့်ကိုတော့ဖြေလျှော့ခဲ့တာမရှိဘဲအခုတစ်ချိန်မှလူတွဲဖို့ပြန်လည်ခွင့်ပြုခဲ့တာပါ။ဒါပေမဲ့မိသားစုဝင်တွေကအချင်းသားတွေစီကိုအချင်းဦးစီးရဲ့သတ်မှတ်ချက်အရနှစ်ပတ်တစ်ခါတချို့နေရာတွေမှာတစ်ပတ်တစ်ခါထောင်ဝင်စာပစ္စည်းပေးခွင့်ကိုတော့ကိုဗစ်ရောဂါဖြစ်ကလေးကစီကံချက်တွေအတိုင်းပေးဖို့ခွင့်ပြုထားခဲ့တာပါ။တေရန်တသက်တကျွန်းနဲ့နှစ်20အထက်ထောင်ဒဏ်ကြခံရသူတွေကိုတော့ဘာကြောင့်ထောင်ဝင်စာတွေ့ခွင့်မပေးသလဲဆိုတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကမေးမြန်းရမှာတုံ့ပြန်ဖြေဆိုခြင်းမရှိခဲ့ပါဘူး။အခုခွင့်ပြုလိုက်တဲ့ထောင်ဝင်စာလူတွေ့ခွင့်အတွက်အိမ်တောင်စုစီးရင်နဲ့ရဲစခန်းထောက်ခံစာ၊ရက်ွက်ထောက်ခံစာနဲ့ကိုဗစ်ကာကွယ်ဆေးနှစ်ကြိမ်ထိုးပြီးကြောင်းထောက်ခံစာတွေပါဖို့လိုတယ်လို့အကျဉ်းဦးစီးဌာနကအမည်မဖော်လိုသူအရာရှိတဦးက VOA ကိုပြောပါရယ်ထောင်ဝင်စာလူတွေ့ခွင့်ပြန်ပေးပေမဲ့တွေ့ဆုံနိုင်ဖို့တင်းကျပ်တဲ့စည်းကမ်းတွေချမှတ်ထားတာမို့အကျဉ်းသားမိသားစုတွေမှာအခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့နိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ကဦးထွန်းကြည်ကပြောပါရယ်ဒီ
ကိစ္စကစီစဉ်ဆောင်ရွက်ထားတာမရှိဘူးသူတို့ကတော့အဲဒီလာရတယ်ဆိုတာအရင်တော့မဟုတ်တော့ဘူးလေ။အဲ့တော့ပတ်ပုံမူရင်းမိတ်တူတို့အဲတော့အိမ်တော်ကမူရင်းမိတ်တူတို့နောက်တစ်ခုကရက်ပတ်ဥချုံမှာတွမ်းတော့အဲဒီနိုင်ငံကြောင်ထောက်ခံချက်သူရက်စကန်သွားပြီးတော့ဒီအစ်မုတ်ချင်းကြောင်ထောက်ခံချက်သူဆေးရုံစေကန်သွားပြီးတော့အဲ့တော့ကိုမစ်တာကိုလေးချိန်ထိုးထားပြီးယူပါတော့အဲ့ဒါတွေကလည်းလက်ွက်တွေကြာသလားအဲ့ဒါတွေကစားခွင့်တွေကြာသမီးဝင်ရှိရှိနဲ့အဲ့ရက်ပတ်ဥချုံရင်းမှုကစားပေါ့ဗျာသခါလည်းစားပေါ့ဗျာ။ဒါဆေးရုံဆေးကန်းနေရာလည်းစားပေါ့ဗျာ။အဲဒါစတော်လေးပို့အခက်အခဲအချက်တဲနဲ့ဒုက္ခအဲဒါဆေးရောက်နေတဲ့အချိန်မှာတပူပေါ့နှစ်ပူစုပေါ့နော်။စေတနာရှိလို့တော့ဖွင့်ကြည့်မဟုတ်ဘူး။အဲဒါကပြားတွေကိုစတန်ဒတ်ခုတည်ရောတော့အောင်လို့သူတို့ရဲ့ထပ်ပေါက်လည်းရအောင်ဟုတ်ပြီနော်။အဲဒီလိုပုံမျိုးအဲဖန်တီးထားတယ်လို့ရှုမြင်နေတတ်တယ်သမီး
။စစ်ကောင်စီအာဏာသိမ်းပြီးတဲ့နောက်အနာသိမ့်မှုကိုစန့်ကျင်လို့တေတံကြခံရတဲ့နိုင်ငံရေးအကျဉ်းသား190နီးပါးရှိနေပြီးအဲ့ဒီထဲမှာမျက်ကွယ်တေတံချမှတ်ခံရသူအယောက်40ကျော်နဲ့ထောင်တန်းတသက်တကျွန်းချခံထားသူ300ဝန်းကျင်ရှိတယ်လို့နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်းကထုတ်ပြန်ထားပါတယ်။ဒါ့အပြင်အနာသိမ့်ကြီးချိန်ကနေဒီနှစ်အောက်တိုဘာလ23ရက်နေ့အထိရက်ပေါင်း900ကျော်အတွင်းအယောက်25,000ကျော်ဖမ်းဆီးခဲ့ကြောင်းနဲ့လက်ရှိမှာဒီထက်ပိုများနိုင်တယ်လို့ AAPP ကပြောပါတယ်စစ်ကောင်စီကတော့ AAPP ရဲ့စီးရင်တွေဟာအပိုစီးရင်တွေပါဝင်တယ်လို့တုံ့ပြန်ထားပေမဲ့အခုချိန်ထိအာနာသိမ့်ကြီးကလေးကဖမ်းဆီးခဲ့တဲ့လူဦးရေစီးရင်ကိုတီးခြားထုတ်ပြန်ထားတာမရှိပါဘူ
းထောင်ဝန်စာတွေ့ခဲ့မှာသေတယ်နဲ့နှစ်ကြီးတွေမပါတာအပြင်သွားတွေ့ခဲ့သူတချို့လည်းအခက်ကြုံခဲ့ရတာကိုမှတ်ရင်ချင်တိုင်းပြောပြခဲ့တာပါအခုတော့မကွေးတိုင်းပေါ့မြုံနယ်စစ်တပ်နယ်မြေရှင်းလင်းမှုကြောင့်ဒေသခံတွေအခက်ကြုံရပြန်လာပါမကွေးတိုင်းပေါင်းမြုံနယ်မြောက်ပိုင်းမှာနယ်မြေရှင်းလင်းရေးလုပ်နေတဲ့စစ်တပ်နဲ့ကာကွယ်ရေးတပ်ဖွဲ့တွေကြားစစ်ရေးတင်းမာနေပြီးအရက်သားတပ်ဖြတ်ခံရတာတွေရှိနေပါတယ်ဒါအပြင်ပေါင်းမြုံနယ်တောင်ပိုင်းမှာလည်းစစ်တပ်ကအစားအစာနဲ့စေဝါသရေးခွင်တွေတားမြစ်ထားတာကြောင့်ဒေသခံတွေအခက်ကြုံနေရပါတယ်ဒီပေါင်းမြုံနယ်တွေကအခြေအနေတွေကိုသတင်းပေးပို့ထားတာကိုဝင်းခမ်းမောင်ပြောပြပေးပါဦးခင်ဗ
ျပကောက်ကူမြို့ကနေစစ်ကြောင်းထွက်လာတဲ့စစ်ကောင်စီတပ်ဟာအောက်တိုဘာ17ရက်ကစလို့ပေါင်မြို့ပေါ်မှာတက်ဆွဲပြီးပေါင်မြို့နယ်တဲကကြေးရွာတွေကိုနေမင်းရှင်းလင်းရေးလုပ်နေတာအခုဆိုရင်ရက်သက်တစ်ပတ်ရှိနေပြီဖြစ်ပါတယ်။နေမင်းရှင်းလင်းရေးအတွင်းမှာအရက်သားတူတက်ဖြတ်ခံခဲ့ရတယ်လို့ဒေသခံတူကပေါင်မြို့နယ်မြောက်ပိုင်းခြေနေကိုအခုလိုပြောပြပါတယ
်။ဒီလာတော့ဆိုလဲပခုတ်ကူတက်မှတရဘက်ကနေတရပြဘက်ကနေအဲ့လိုမျိုးပေါ့ကားအစီး80လောက်နဲ့ဝင်လာတယ်ညာ။ဒီကျွန်တော်တို့ဒီပေါက်ပခုတ်ကူလမ်းပိုင်းငါနေမှာဝင်ပြီးကကျွန်တော်ပေါက်ရောက်တယ်ပေါက်ကနေမှာတခါအဲ့ဒါပေါ့ရနောက်ဖက်ကတော့ထွက်တယ်ပေါ့အဲ့လိုမျိုးကိုကိုစုကိုရင်းရရဲစခန်းတို့ဟိုဘက်ဆိုဒီရုပ်ကိုင်းတို့ရာကြီးကြီးတို့အဲ့ဘက်တွေရိတ်ခါလဲမှုတာပေါ့ဒီရွာတို့ရဲစခန်းတို့ရှိရဲ့ရွာအနီးတဝိုက်လမ်းကြောင်းတစ်လျှောက်တူပေါ့ ဒီခါလဲပိုးရင်းနဲ့စစ်ကြောင်းထိုးတာပြတူတာပေါင်းမျိုးနဲ့အရှင်းရောက်ပိုင်းအင်းတို့ကစစ်ကြောင်းအင်းတို့ကရွာတွေပဲရှောင်ရတာပေါ့ဖလန်ကိုင်းတို့ထပေါက်ကုန်းတို့အိုင်နာတွေရောရှောင်နေရတာပေါ့ရတားတယောက်အရာကဟိုဟာလင်းချက်နေတဲ့ဥလေးပြအသက်50အရွယ်လောက်ရှိရဲအဲ့ဒါကိုကက်ကြီးနဲ့ထိုးတက်သွားတာပ
ြတပ်ဖြတ်ခံရသူဟာဝက်ပုတ်ကြီးရွာကဒေသခံလူဖြစ်တယ်လို့ဒေသခံတွေကဆိုပြီးတပ်ဖြတ်ခံရတာနဲ့ပတ်သက်လို့ VOA ကတိကျအတည်မပြုနိုင်သေးသလိုစစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်တာမရှိသေးပါဘူးစစ်တပ်ကနေပြည်တော်ရှင်းလင်းနေတာကြောင့်ပေါင်းပြုတ်နယ်မြောက်ပိုင်းကဝက်ပုတ်ခဲပင်အင်းဓာတ်တော်စတဲ့ကျေးရွာတွေပါဝင်ကျေးရွာ10ရွာထက်မနည်းကဒေသခံတောင်းတဲ့ချီအားစစ်ပေးတိမ်းရှောင်နေရပါတယ်။ဒါပြင်ကာကွယ်ရေးတပ်ဖွဲ့တွေနဲ့လည်းတိုက်ပွဲတွေဖြစ်ခဲ့ပြီးစီရေးတင်းမှနေတာပါ။ပေါင်းပြုတ်နယ်တောင်ပိုင်းမှာဆိုရင်လည်းစစ်တပ်ကအစားအစာနဲ့စေဝါတည်ယူခွင့်တွေပိတ်ပင်ထားတဲ့အတွက်ဒေသခံတွေအခက်အခဲကြုံနေရတယ်လို့ဒေသခံတွေကဆိုပါတယ်
။ဒီစိတ်ကြွားနေလိုက်ရင်ကဲမိုင်းနဲ့ကစိုးမှကြားမှာမလို့ရတော့မမက်တယ်လို့အဲ့မှာတပေါက်ပိတ်တယ်နောက်ဒီကဒီကမှာတော့ပြည်တယ်ဒီမှာတော့ကုန်သေးွားအခေလေးဘာမှမဝင်ခဏဘူးဆိုလိုက်ကြတယ်ဒီသေးွားအနေနဲ့တော့အဆင်မပြေတော့ဘူးဗျဟိုကတမ်းမှန်ကြာနာလောက်ကတော့ကဲထိုးကြည့်လို့ကတော့တောက်လို့ဟိုဝယ်လို့ရရဟိုတိုင်ရင်တစ်ခုကြီးပဲရှိစီပေါ့နော်ရာသေးပြီမယ်လို့တကယ်သေးသေးဘဝဖြစ်တဲ့ပြိဿာရနုကြီးကပြင်မထွက်ဖို့တော့ဘာလို့ခက်ခဲတော့လားပေါ့ဒီပုံကြီးကအခုကပေါက်ပြီးပေါက်သားဆိုတော့ကိုငင်းငင်းပြောတာ
ပေါက်တောင်ပိုင်းကနေပေါက်ပြို့ဘောကိုသေးွားကုသဖို့တွားရင်လဲဖန်စီထိမ့်သိမ့်ခံရတာတွေရှိပြီးပြန်လဲလွတ်မြောက်တာတွေရှိသလိုဆက်ပြီးတော့ဖန်စီထိန်းသိမ်းခံရသူလည်းရှိတယ်လို့ဒေသခံတွေကဆိုပါတယ်။ပေါက်တောင်ပိုင်းဟာလက်နက်ကင်ခုခံမှုအားကောင်းတဲ့နေရာဖြစ်တဲ့အတွက်စစ်တပ်ဘက်ကပိတ်ဆို့ပြီးအစားအသောက်နဲ့ဆေးဝါးတည်ယူခွင့်တွေကိုကန့်သတ်ထားတာပါ။အခုလိုကန့်သတ်ထားတဲ့အတွက်ဒေသခံရဲသားတွေမှာစားနပ်ရိက္ခာပြက်လက်မှုကြုံတွေ့နေရတယ်လို့အချိန်မီဆေးဝါးကုသခွင့်မရပဲအခက်အခဲတွေကြုံနေရတာလည်းဖြစ်ပါတယ်ခင်ဗျာ။
မကွေးတိုင်းပေါ့မြွနယ်မှာစစ်တပ်နယ်မြေရှင်းလင်းမှုကြောင့်အသေးအချေရှိခဲ့ပြီးအစာစေဝါပိတ်ပင်ခံရတာကိုကိုဝင်းခမ်းမောင်ပြောပြခဲ့တာပါအခုတော့ကရားဘက်မှာလည်းပြစ်ခတ်မှုကြောင့်ဝန်စာစပါရိတ်သိမ်းရတဲ့ကရင်တောင်သူတွေရဲ့အခက်ဒုက္ခပါဆေးရနာသိမ်းပြီးနောက်ပိုင်းစီးရီးပဋိပက္ခပြင်းထန်တဲ့ကရင်ဒေသမှာလက်ရှိအချိန်ထိလည်းတည်ငြိမ်မှုမရှိသေးပဲတိုက်ပွဲတွေကြားစိုက်ပျိုးထားတဲ့စပါတွေရိတ်သိမ်းချိန်ရောက်လာတာကြောင့်စိုးရင်ရတဲ့အချိန်တွေအောက်မှာပဲစစ်ရှောင်းတောင်သူတွေလုက္ကင်နေကြပါတယ်ကရပြည်နယ်ဒေသခေါ် KNY ဒေသကစပားဆိုင်တောင်သူရဲ့အခြေအနေသတင်းပေးပို့ထားတာကိုမမျှသစေအောင်ပြောပြပေးတာကိုနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
။လော်ကော်ဒီမိုဆူဖရူဆူအပါအဝင် KNY ပြည်နယ်တွေမှာတိုက်ပွဲတွေကြိုကြားဖြစ်ပွားနေပြီးမြေဝန်စာတွေစပားဆိုင်ကြတဲ့တောင်သူတွေဟာပြစ်ခတ်မှုတွေကိုရှောင်ရင်းတင်းရင်စိုက်ပျိုးရတယ်လို့အခုမိုးစပားရိပ်သိမ်းတဲ့အချိန်မှလည်းအနေရကြားတွေကပဲနောက်နှစ်ဝန်စာအတွက်လောက်ကင်နေကြတယ်လို့လွိုက်ကော်မြို့နယ်ကုန်းတာရွာခံတူကပြောပါရယ်
။တောင်သူတွေကတောင်ကန်လေးတိမ့်မယ်ဆိုရင်ဟိုဒီစပားတိမ်နေနေတာသူစကန်ဆိုင်မြောက်ဖြတ်သွားရတော့အဲ့ဒါဆိုတော့ခွင့်တောင်းရတာလို့ပြောလို့ရှိရပေါ့နော်သူတို့ကတော့ဒီအရင်အချိန်မရှုပ်ထွေးဘူးဆိုတော့ကြည်ကြည်ကြည်ခွင့်ပေးပါတယ်။နဲ့ဒီလူကြီးအရင်များတာတော့အဆက်တည်းစီတုံးကြီးနေတာတော့ဆိုတော့သူကလက်နဲ့ကြည့်တစ်ခါနဲ့ဆက်ပြီးပြီးတော့တတိပင်းမှအလုံးလုံးဒီစုခဲခန္ဓာမျိုးလည်းရှိရပေါ့နော်။ကျွန်တော်တို့ကလည်းတနည်းတောင်းတော့တွေ့ရတယ်ဒီတစ်ခုပဲကွာလောက်ထားတာပေါ့နော်။ဒီနောက်တစ်နည်းအတွက်သောင်းနီးတဲ့တော်လေးဒီရအောင်ပဲချက်ရှင်းရမှာဆိုတော့ကျွန်တော်တို့လည်းဒီ NDA တရားမြင်ပြီးတော့လှုပ်ရှားရတာပေါ့နော်ဟုတ
်လွိုက်ကောကုန်းတာရွာတောင်ပေါ်နဲ့စောင်းကန်ကြီးရွာဘက်မှာစစ်ကောင်စီတပ်တွေဟာကာလာကြာရှည်အထိုင်ချတက်ဆွဲထားပြီးလက်နက်ကြီးတွေနဲ့မကြာပစ်ခတ်နေတာပါဒီလိုအခြေအနေအောက်မှာစပားဆိုင်တဲ့တောင်သူတွေဟာကြောက်ကြောက်လန့်လန့်နဲ့ရေရှည်စားနေခါဖူလုံကြီးရုန်းကန်နေရတာဖြစ်ပါတယ်ကရင်ပြည်ဒေသမှာအဓိကမိုးစပါးမြေပဲပြောင်းစတဲ့တိနှံတွေစိုက်ပျိုးလေးရှိပါတယ်။ဒါပေမဲ့ဆေးရနာသိမ်းပြီးနောက်ပိုင်းဒီလုပ်ငန်းတွေအတိတ်ကျမလုပ်ကင်နိုင်ကြပဲရွာသူရွာသားတွေဘေးလွယာတင်းရှောင်လိုက်ဒေသတည်ငြိမ်အစာပြေနေရပြန်လာလိုက်နဲ့ပြေးလွှားနေတာအခုဆိုရင်သုံးနှစ်ထဲဝန်းလာပါပြီ။အခုဆိုတိုက်ပွဲနဲ့ကင်းဝေးတဲ့နေရာလောက်သာလျာလုပ်ငန်းတွေလုပ်ကင်နိုင်ကြတယ်လို့ဆိုပါတယ်။လျာဤက3000လောက်ရှိတဲ့ဒီမွန်ဆူမြို့နယ်အရှိပိုင်းမှာတော့ဒီနေ့ဆိုရင်ထောင်ကနန်းလောက်ပဲစိုက်ပျိုးနိုင်တယ်လို့ကီနီပီနယ်အတွင်းတခြားမြို့နယ်တွေလည်းဒီလိုအလားတူတိတ်မစိုက်ပျိုးနိုင်ပဲဖြစ်နေတယ်လို့ဒေတာရင်းအခြေအနေကိုအမြဲမပြတ်လေ့လာဆောင်ကြည့်နေတဲ့ကီနီလူခွင့်ရေးကွန်ရက်အဖွဲ့ကပြောပါရယ်ဘောလခဲနဲ့ဖရူဆိုဂျားမှလည်းစစ်ကောင်စီတပ်တွေရဲ့ထိုးစစ်ဆင်လှုပ်ရှားမှုကြောင့်ကီနီပူပေါင်းတပ်ဖွဲ့နဲ့စစ်ကောင်စီကြားဂျိုးကြားနှစ်ဖက်ပစ်ခတ်မှုတွေရှိပြီးကြီးရွာအများစုကဘေးလွယာတင်းရှောင်နေကြတာပါစစ်ကောင်စီဘက်ကလက်နက်ကြီးပြင်လေကြောင်းမှအုံပြုတ်တိုက်ခိုက်တာကြောင့်အန်နီယယ်ရီဂျားကနေစစ်ဆောင်ရွာကန်တွေ အသက်ဆုံးပြီးတော့စပားရိတ်သိမ်းကြရတယ်လို့ဒေသခံတူက VOA ကိုပြောပါတယ
်။တချို့ဒီတမွားရှိတဲ့ယူရတွေကဟိုနှစ်ကြီးကြောင့်စပားနဲ့တင်လာရင်လည်းလေလုံချုံတော့ပင်လုံချုံနဲ့သူတို့ကတစ်ခါကြရသူကလက်ဒီနဲ့လက်ပတ်ကျဲတော့လက်ပတ်ကျဲတော့ကိုယ်ကလည်းလုံချုံမလုံချုံပါဘူး။ဒါပေမဲ့စပားရိတ်ပေါ်လည်းအချင်းတမ်းလို့ဆိုတော့ဟိုအသက်ဆုံးတော့တင်လာရင်လည်းဒီနိုင်နဲ့ထွက်ပြေးလဲအဲ့လိုပဲလုပ်ရတော့ပေါ့။အချင်းတွေကတော့ဆိုးတဲ့ချင်တော့မရည်ရဲပေါ့။လုံးစင်မဆိုးတဲ့ချင်တော့နှစ်ကြီးချင်တော့ပြင်လာရင်လို့ရရင်လည်းပြင်လာရင်ချက်တာပေါ့။ကိုယ်ကကျွန်တော်အုပ်စုကတော့ဟိုစပားတစ်ခုကလည်းမရပါနဲ့ဒီပြဟာဘာမှလုံးလုံးမရပါဘူးအကူကတော့စစ်စလုံးနဲ့လောလဲအချင်းနေပါပဲနဲ့
ဖရူဆိုမျိုးနဲ့ရှေ့ပိုင်းမှာနေတဲ့စစ်ဆောင်တူကတော့စစ်ကောင်စီကဝင်ရောက်တက်စခန်းချထားတဲ့ကြေးရွာတွေကတောင်ရလုကင်လို့မရပါပေမဲ့သူတို့နဲ့ဝေးတဲ့နေရာတွေကဒေသအခြေအနေပေါ်မူတည်ပြီးလုပ်နေတယ်လို့ပြောပါတယ
်ဆက်တော့မဝေးတဲ့ရွာတွေကလည်းလောလောရတယ်အမေနိကေလိုင်းမထားရအလိုမျိုးနော်အချင်းနေတာနင်းနေနေဆိုလို့ရှိတော့ဒီကောင်ကလည်းအဲ့လောက်ကြတယ်အချင်းနေနေလို့ရှိတော့တော်မှာပဲသူပြအဲ့လည်းဒါနဲ့ဒီသူတို့တက္ကသထူလာတော့တရားမှမလုပ်ဘူးပြောမှာပေါ့
အခုနှစ်ကရင်ဒီဒေသမှာမိုးများရေကြီးလို့မိုးစဘာဧကထောင်ပေါင်းများစွာနှစ်မျိုးပျက်စီးပြီးအထွတ်နှုံးကျဆင်းတဲ့အခြေအနေနဲ့လည်းရင်ဆိုင်ကြရတယ်လို့တောင်သူတွေကပြောပါတယ်ကပ်ပြင်ပြီးခဲ့တဲ့အော်ဂိုလာဒုတိယအပတ်လောက်ကမိုးပြဲဆဲဆိုးရင်ရမှအထက်ကျော်လွန်နေဆိုပြီးဆဲရီထုတ်လွှတ်မှုကြောင့်ကြားပြင်းနဲ့ဘလူးချောင်းတစ်လျှောက်ကခမန်းလေကတတောင်းဝန်းကျင်နစ်မြုပ်ပျက်စီးခဲ့တယ်လို့ကီနီလူခွင့်ရဲ့အဖွဲ့ကပြောပါတယ်ရှင
်။ကြားဘက်မှာပြစ်ခတ်မှုတွေကြားဝမ်းစာစပါရိတ်သိမ်းနေရတဲ့ကီနီတောင်သူတွေအခက်ဒုက္ခကိုမမျှသစင်အောင်ပြောပြခဲ့တာပါ။အခုတော့အမကြခင်ကပဲချခဲ့တဲ့အခွန်နဲ့ငွေကြေးစည်းကြက်မှုတချို့ပြန်ရှော့ပေါ်ဖို့စစ်ကောင်စီကပြန်ပြင်နေတာပါပြီးခဲ့တဲ့လပိုင်းတွေအတွင်းကပဲချခဲ့တဲ့ဒီအခွန်ငွေကြေးတွေကိုပို့ကုန်လုပ်ငန်းရှင်တွေအတွက်သက်သာခံစားနိုင်ခွင့်ပေးဖို့စစ်ကောင်စီကစီစဉ်နေပြီးပြင်ဆင်မှုတွေလည်းလုပ်နေပြန်ပြီလို့စစ်ကောင်စီပြောခွင့်ရကပြောပါတယ်ဒါအပြင်နိုင်ငံခြားမှာလှုပ်လှုပ်ကင်နေသူတွေအတွက်လည်းပြည်ရင်းကိုငွေပြန်ပို့ရမှာသက်သာခံစားခွင့်တွေပေးနိုင်မှုပါတခါလဲပြင်ဆင်နေတယ်လို့ပြောပါတယ်ဒီသတင်းပြောပြလာတာကိုမဆုမလုံပြောပြပေးပါဦးခင်ဗျာ
စီးပွားရေးလုပ်ငန်းတွေနဲ့နိုင်ငံရခြားမှာအလုပ်လုပ်ကင်နေတဲ့သူတွေအပေါ်အခွန်ကောက်ခံမှုပိုင်းတင်းကျပ်တာနဲ့ငွေကြေးချုပ်ကင်မှုတွေတင်းကျပ်တယ်လို့ဝေဖန်မှုတွေရှိနေချိန်မှာပဲစစ်ကောင်စီဘက်ကနေဖြေလျှော့မှုတွေလုပ်ဖို့ပြင်ဆင်နေပါတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA မြန်မာပိုင်းကိုအခုလိုပြောပါတယ်
။ကျွန်တော်တို့နှစ်မျိုးစီစဉ်ထားတာရှိတယ်။နံပါတ်1တမျိုးကတော့ဒီတော့လည်းနိုင်ငံဝန်ကြီးချုပ်ကိုယ်တိုင်စီးပွားရေးကော်မတီစီဝေးအစိုးရအဖွဲ့ကပ်ပြီးရအစီအစဉ်တွေမှာပြောပြီးဖြစ်တယ်။ဘာတကတော့ကျွန်တော်ဒါ export လုပ်တဲ့အခွက်တွေပေါ့ export အခွက်တွေကိုကျွန်တော်က incentive သူတို့အနေနဲ့ပတ်သက်ပြီးတော့ဒါကျွန်တော်တို့ဒါဆွဲဆောင်စီရုံးဖို့ export ပို့ပြီးပို့နိုင်အောင်လုပ်တော့ကျွန်တော်တို့ဒါအခွန်နဲ့ပတ်သက်ပြီးတော့ဒါသက်သာခွင့်ပြီးရင်ကျွန်တော်တို့ဝေးကြီးနဲ့ပတ်သက်ပြီးတော့ဒါ incentive ပေးဖို့အစီအစဉ်ရှိပါတယ်ဆက်လက်ဆောင်ရွက်နေတယ်ဖြစ်တယ်နောက်တစ်ခုကတော့ကျွန်တော်တို့အလုပ်သမားတွေပေါ့ပြည်ပမှာသွားရောက်ပြီးလောက်ကင်နေတဲ့လူတွေရှိတယ်မြန်မာနိုင်ငံကိုပြန်ပို့နေတဲ့လုပ်ငန်းတွေရှိတယ်။ဒါသူတို့တွေလည်းနိုင်ငံတော်ကိုဝင်ဝင်ရှာပေးနေတဲ့အလုပ်သမားများဖြစ်တယ်။သူတို့နဲ့ပတ်သက်ပြီးလည်းကျွန်တော်တို့ပြန်လည်ပြီးငွေပို့ဆောင်တဲ့နေရာမှာခုနပြောတဲ့ဒါအခွင့်အရေးပေါ့ incentive ပေးဖို့အတွက်အစီအစဉ်တွေရှိပါတယ်။စီစဉ်ဆောင်ရွက်လျက်ရှိတယ်လို့ပဲကျွန်တော်ပြောချင်ပါတယ
်။အခွန်ကောက်ခံမှုတင်းကျပ်တာတွေကိုဖြေလျော့မဲ့အစီအစဉ်အသေးစိတ်ကိုတော့မကြခင်မှာထုတ်ပြန်သွားမယ်လို့သူကပြောပါတယ်။အခုတော့ညှိနှိုင်းနေစေကာလဖြစ်တာကြောင့်ထုတ်ဖော်ပြောဆိုလို့မရသေးဘူးလို့လည်းပြောပါတယ်။စီးပွားရေးလေးလာသုံးသက်သူပညာရှင်တဦးကတော့ရေတို့ဖြည့်ရှင်းနည်းတွေနဲ့ဖြည့်ရှင်းမယ်ဆိုရင်နိုင်ငံရဲ့စီးပွားရေးပြန်ပြီးတော့မှဥမော်လာဖို့မလွယ်ကူနိုင်တယ်လို့အဓိကပြဿနာကိုတေချာဖြည့်ရှင်းနိုင်မှုလိုအပ်နေတာကြောင့်အခုလုံမဲ့အပြောင်းလဲလောက်နေတော့စီးပွားရေးဥမော်လာဖို့မမျှော်လင့်နိုင်သေးဘူးလို့သုံးသက်ပါတယ်
တကယ်လို့လုတ်ခင်ရင်တော့ exporter ကလုတ်တာခံတာတော့ရှိရနိုင်မှာပေါ့နော်လုတ်တာခံတာရှိနိုင်နေဆိုပေမဲ့စီဝါရေးလုံနယ်ပတ်တယ်ဆိုတော့ခုတခုကူရလေနော်ခုကူရလေဖက်ခနာမတီမတီတောင်းလဲနေမြတ်ဒီကလည်းဒီအခွန်လျှော့မယ်ဒါဒေါ်လာမျိုးပြင်းပြင်းမယ်ဆိုရင်ပြည်ရင်းမှာကဟိုပြည်ရင်းဆုံးရစီကြီးဟိုဒီနှုံနေဆရာဒီတရားစုရဲ့ဈေးနှုံနေခြေတက်နေရှိတယ်ဆိုတော့ပြည်ရင်းကိုစီစီနှုံရတက်လာတယ်ဆိုတော့အဲတက်လာရင်explorer ကဒီကြောင်းလေးအတွက် explorer လာကိုခံစားပါဒီဥတ္တလူတကနာချီတကယ်ရောက်စရာတော့ဟိုပြောမယ်ဒီရာဒီယိုသင်ခုလိုမယ်ဟိုအတောင်လေးလုပ်ပြီးုံနဲ့ဒီတော့ကလုတ်ဖြစ်လာမယ်လို့တော့မျှော်လင့်လို့မရဘူး
မကြသေးခင်ကတော့နိုင်ငံသားမှာအလုပ်လုပ်ကြနေတဲ့သူတွေသ တင်မောသားတွေနဲ့မြန်မာနိုင်ငံကိုလာဆောင်ငွေပြန်ပို့ပေးနေတဲ့သူတွေကို EV လျှက်စစ်ကားတင်သွင်းခွင့်ပေးဖို့လှုပ်သွားမယ်ဆိုပြီးစီးပွားရေးနဲ့ကုသန်းရောင်းဝယ်ဝင်ကြီးဌာနကထုတ်ပြန်ချက်တစောင်ထွက်ပေါ်လာခဲ့ပါတယ်ဒီစာနဲ့ပတ်သက်လို့စစ်ကောင်စီကိုမေးမြန်းရမှာလဲတိတိကျကျပြန်လဲဖြေဆိုတာမရှိပါဘူးရှင
်မကြာခင်ကပဲချမှတ်ခဲ့တဲ့ဒီအခွန်တချို့ပြန်လျှော့ပေးဖို့စီစဉ်နေပြန်တာကိုမဆွမွန်ပြပြခဲ့တာပါပေါ်ရညာရဲ့အခုလိုသတင်းပေးပို့ချက်တွေအပြီးမှာတော့ဥကျော်စန်တာနဲ့ဆွေးနွေးထားတဲ့ editor နဲ့ဆွေးနွေးကန်နောက်လူငယ်အတွက်အပတ်စဉ်ခဏသစ်ဂျန်စီနောက်အားကစားခဏတွေလာဖို့ရှိပါတယ်ခင်ဗျာ
VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ် VOA Telegram စာမျက်နှာလိပ်စာ t.me/missvoanews မှာဖိုင်းလုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ
မင်္ဂလာညချမ်းပါသောရရှင်များခင်ဗျာ VOA American တန်ရဲ့ဗိုလ်ဒူးညပိုင်းအစီအစဉ်တွေကိုည10:00နာရီတိဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်မကြာခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းညယူဘက်မှာတော့ဗိုလ်ဒူးညတိုင်းပြပြနေကြဥကျော်ဇာတာနဲ့ဆွေးနွေးထားတဲ့ editor နဲ့ဆွေးနွေးကန်နောက်လူငယ်တွေအတွက်အပတ်စဉ်ကဏ္ဍသစ် Gen Z နောက်အားကစားကဏ္ဍတွေကိုနောက်ဆင်ကြည့်ရှုဖို့ရှိပါတယ်အခုအရင်ဆုံးတော့ဥကျော်ဇာတာနဲ့ဆွေးနွေးထားတဲ့ editor နဲ့ဆွေးနွေးကန်ပါတရင်နှစ်ပတ်လုံးဂါဇာစစ်ပွဲခေါင်းစဉ်နဲ့သုံးသပ်ထားပါတယ်အခုချိန်ထိဆုံးခန်းတိုင်မဲ့အရေးအယံမမြင်ရသေးတဲ့သတင်းနှစ်ပတ်အလွန်ဂါဇာစစ်ပွဲနောက်ဆုံးအချိန်တွေဘယ်လိုရှိနေပါလဲပုံမကျပြန့်လာနိုင်တဲ့အလားအလာနဲ့အမေရိကန်ပြည်ထောင်စုနဲ့ကမ္ဘာကြီးကိုရိုက်ခတ်နိုင်ခြေတွေကိုဒီတစ်ပတ် editor နဲ့ဆွေးနွေးကမှာဥကျော်စန်တာကိုမမြသစင်အောင်ကဆွေးနွေးမေးမြန်းသုံးသပ်ထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါဦးခင်ဗျာ
လာပါဦးကျော်စန္ဒာရှင
်မင်္ဂလာပါအမျိုးစင
်ဒီတစ်ပတ်မှာလဲဒီဂါဇာပါလက်စတိုင်းအစ္စရေးရေးကိုပဲဆက်ပြီးတော့ဆွေးနွေးခြင်းပါလေဒီလိုမျိုးဂါဇာမှာအခြေအနေတွေကအရှိန်မြင့်ပြီးတော့ဖြစ်နေတဲ့အခြေမျိုးမှာသမ္မတဘိုင်ဒန်ကအစ္စရေးကိုသွားခဲ့ပါတယ်အဲ့တော့ပြီးခဲ့တဲ့အပတ်ကသမ္မတဘိုင်ဒန်ရဲ့ဒီခီးစဉ်အပြီးနောက်ပိုင်းမှာပေါ့နော်ဘလို့အနေထားရှိပါလဲဟိုအတိုးအဆုတ်အခြေအနေဘလို့အနေထားရှိပါလဲ
သမ္မတဘိုင်ဒန်ရဲ့ခီးစဉ်ဟာအင်ပလန်ထူးကြပါတယ်အမေရိကန်သမ္မတတွေဟာစစ်ဖြစ်နေတဲ့ဒေသကိုပထမဆုံးသွားတဲ့ခီးစဉ်လည်းပဲဖြစ်ပါတယ်အဓိကကတော့လူတွေသုံးသပ်ကြတာကတော့သမ္မတဘိုင်ဒန်ဟာအစ္စရေးကိုအားပေးဖို့သွားတာဖြစ်ပါတယ်ဟားမတ်စ်တွေရဲ့ရက်စက်တဲ့လူမှုဆန်တဲ့အကြံပေးတိုက်ခိုက်မှုကိုလုံးဝဒါကဘာလုံးကကလုံးဝရှုထားရပါတယ်ဒီဟာဝင်သူကအဲ့ဒီကိစ္စမှာဟားမတ်စ်ကိုချေမှုဖို့မင်းတို့ငါတို့ကူညီမယ်ဆွေးသွားတာဖြစ်ပါတယ်ဒါပေမဲ့တစ်ချိန်တည်းမှာပဲထိမ့်ညှိရဲ့အနေနဲ့အရပ်ကောင်းဆောင်နေတဲ့သူကတွေ့မယ်ဂျော်ဒန်နိုင်ငံအမန်မြို့မှာအဲဒီဂျော်ဒန်ဘီယန်အဗ်ဒူလာရဲ့အီဂျစ်တန်နာ LCC ရဲ့ပါလက်စတိုင်းဒေသရဲ့ကိုပိုင်ဥချုပ်ကြီးသမ္မတမိုဟမက်အဘတ်စတွေ့ဖို့စီစဉ်လုပ်ထားပါတယ်။ဒါမဲ့သမ္မတဘိုင်ဒန်ရောက်တာနဲ့ပဲတိုက်တိုက်ဆိုင်ဆိုင်ဂါဇာမှာရှိတဲ့ဆေးရုံ LL ဆေးရုံကိုဘုံကျဲတိုက်ခိုက်ခံရတော့လူ400ကျော်သေဆုံးသွားပါတယ်။အဲဒီကိစ္စနဲ့ပတ်သက်ပြီးသူပြစ်တယ်ငါပြစ်တယ်ဆိုပြီးတော့အငင်းပွားမှုတွေဖြစ်နေတဲ့အချိန်မှာသမ္မတဘိုင်ဒန်ကလည်းပဲဟာဟားမတ်စ်တွေရဲ့ကြီးစံကြောင်းဖြစ်တဲ့ဆိုတာထောက်ခံပြီးပြောကြားခဲ့ပါတယ်။အဲ့ဒီအတွက်ကြောင့်သူနဲ့တွေ့ဖို့ချိန်ထားတဲ့အာရဘ်ကောင်ဆောင်၃ယောက်ရဲ့ကအဲ့ဒါကို cancel လုပ်ပြီးတော့သူဖြတ်လိုက်ကြပါတယ်ဆိုတော့အဲ့ဒီဘက်ကတော့သူမလုံထန်ခဲ့ပါဘူး။သူကသမ္မတဘိုင်ဒန်ရဲ့ခီးစဉ်အတွက်ရဲ့အကျိုးတစ်ခုကပါလဲဆိုတော့ဂါဇာကမ်းမြောင်ဒေသတွေကိုဂတ်စီရဲ့ဟာတွေဒီဂါဇာကမ်းမြောင်ဒေသတွေကိုပေါ့လေဒီတောင်ပိုင်းဆိုင်နိုင်ကအီဂျစ်ဘက်ကကျေးဇေးစာတန်ဘူးကားရထကားရဝင်ဖို့ခင်ပြုဖို့သူကနှုတ်စွာဇင်းနိုင်ခဲ့ပါတယ်အဲဒါကြောင့်ပထမနေ့မှာ20လောက်ဝင်တဲ့နောက်မနေ့ကဆို20သတ်မှတ်ထားရမယ်သူတို့14ကြီးလောက်ဝင်ခွင့်ရခဲ့ပါတယ်နောက်မကျေပြန့်လာနိုင်ရေးအတွက်ဘယ်လိုလုပ်မလဲဘာညာဆိုတော့သမ္မတဘိုင်ဒန်ကအဓိကလုပ်ခဲ့တာဖြစ်ပါတယ်ဆိုတော့အခုအချိန်ကြီးသူစွာတဲ့ကိစ္စမှာအကောင်းဆုံးဆိုတာကတော့အဲဒုက္ခတွေကိုကျေးဇေးရပစ္စည်းပို့ခွင့်အကန့်တနဲ့ရခဲ့တယ်ဆိုတော့ပြောမှာဖြစ်ပါတယ
်ဒီခုလက်ရှိဂါဇာရဲ့အခြေအနေကဘလို့အနေထားပါလဲဒီလူသားချင်းစာနာထောက်ကူပစ္စည်းတွေပိုအထဲကိုပေးပို့ပေးတာတို့ဘာလို့ဘလို့အနေထားရှိပါလဲ
အခုကတော့ဆောသားပြောခဲ့သလိုပဲကား truck က34လေးစီးလောက်ကျွန်တော်တို့အခုစကားပြောနေတဲ့တင်းလာနေ့မနေ့ပိုင်းအချိန်တီကတော့ရောက်နေပါပြီဒါပေမဲ့မလုံလောက်ပါဘူးဒီနေ့ကို100လောက်ပူပေးဖို့လိုအပ်နေကြတာအရင်တော့လည်းဒီနေ့100လောက်ဝင်နေရပါအဲ့ဆိုတော့ဒါကိုမလုံလောက်သေးဘူးဆိုလို့သူကပြောပါတယ်နောက်အခုဖြစ်နေတဲ့အထောက်ထားနဲ့ပတ်သက်ပြီးသတင်းဌာနကြီးတွေပြောတာသူကိုကိုယ်ပြောမှာဆိုဟားမတ်စ်ကျမကြီးဝန်ကြီးဌာနကပြောတယ်ပြီးခဲ့တဲ့24နှစ်အတွင်းမှာအစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုကြောင့်သူတို့ကလူ450လောက်ဆေးတဲ့ပါလက်စတိုင်းတွေလို့ပြောပါတယ်အစ္စရေးဘက်ကလည်းပြောတယ်သူတို့ဟာ ပြီးခဲ့တဲ့ကာလအတွင်းမှာပြစ်မှတ်ပေါင်း320ကိုလေကြောင်းအားချင်းပြီးတော့ပြစ်ခတ်ခဲ့ဆိုအစ္စရေးဘက်ကပြောပါတယ်အဲ့ဒါကိုအာဒီသူကတော့ဟာမတ်စ်ကိုလုံးဝဖြိုခွဲသွားမဲ့ကိစ္စဒါအစ္စရေးကတော့ပြောနေပါတယ်ဆက်လက်ပြီးတော့သူတိုက်သွားအောင်မယ်လို့ပြောပါတယ်ဆိုတော့ဂါဇာအခြေအနေဟာမတည်ငြိမ်ပါဘူးဒါကြောင့်ဂါဇာတောင်ပိုင်းကိုဆုတ်ပြပါလို့ဆိုလို့ဆုတ်လာတဲ့လူတို့တော့မှတောင်ပိုင်းမှာသိပ်ပြီးတော့လက်ခလဲမလို့ဆိုမြောက်ပိုင်းကိုပြန်သွားနေရတာရှိတယ်လို့တော့မှသတင်းထံတချို့ကပြောနေကြပါတယ်
အဲ့အခုဒီလိုမျိုးအခြေအနေမှာဒီစစ်မီးကပို့ပြီးတော့ကျပြန့်လာနိုင်တာပါလားဒီအနောက်ဘက်ကမ်းမှာလည်းစုပ်မှုတွေရှိတယ်နောက်လက်နော်မှာအခြေဆိုင်တဲ့ဟတ်စ်ဘိုလာတွေသူတို့ကလည်းတိုက်ခိုက်နေတာရှိတယ်နောက်ပြီးတော့အထူးသဖြင့်အီရန်ရဲ့အနေအထားဘယ်လိုရှိပါလဲ
ပထမဆုံးကတော့အဲ့ဂျော်ဒန်မြစ်အနောက်ဘက်ကမ်းဂျော်ဒန်မြစ်အနောက်ဘက်ကမ်းမှာတော့ဂျူးလူမျိုးတွေလည်းရှိတယ်ပါလက်စတိုင်းအရပ်တွေလည်းရှိတယ်ဆိုတော့သူတို့ဖက်ကြမှာတော့ပဋိပက္ခဖြစ်တာပေါ့အဲ့ဒီကမှာစစ်ပွဲဖြစ်နေတော့ဆိုတော့ဒီဒေသကတော့လုံးဝဣဇရေးထိန်းချုပ်တဲ့ဒေသကဖြစ်ပါတယ်အဲ့ဒီမှာကိုပိုင်အုပ်ချုပ်ရေးအဖွဲ့ဆိုပြီးတော့ဖွဲ့ပေးထားတဲ့အဘတ်ခတ်သမရဆိုတော့အဲ့ဒီနေရာမှာတော့ဒေသခံတွေချင်းကပဋိပက္ခဖြစ်တယ်ဟိုဘက်ကဂျူးတွေကလည်းပဲအရပ်တွေကိုဆန့်ကျင်ပြီးတော့တိုက်ခိုက်မှုတွေရှိတဲ့ဒေသပဋိပက္ခအတွင်းပေါ်လေတာနိုင်ငံတကာပြောကတော့မပါဘူးဒီမှာတကယ်ဖြစ်လာနိုင်တာအဲ့ဟက်စ်ဘူလာကိစ္စပါဟက်စ်ဘူလာလေဗရမာသိအင်ဟာကောင်းတဲ့ဟာဆိုတော့လေဗနန်စစ်ပွဲဖြစ်လာနိုင်ပါတယ်ဟက်စ်ဘူလာကတော့အစ္စရေးဘက်ကပြန်လဲပြစ်ခတ်နေပါတယ်သူတို့ကြိုပြီးတော့ပြတ်မလာရအောင်နောက်ပြီးတော့အစ္စရေးဝန်ကြီးချုပ်နေတန်ယာဟူကလည်းအဲ့ဒီသွားပြီးတော့မင်းတို့လာမဆနိုင်စရင်တော့လေဗနန်စစ်ပွဲထပ်ပြီးဖြစ်လိမ့်မယ်ဟာမတ်စ်လည်းလုံးဝအမြင့်ပြုတ်ကတော့ထပ်တယ်လို့ဟက်စ်ဘူလာကလည်းအမြင့်ပြုတ်ထားလိမ့်မယ်ဆိုတော့သူကတင်းငွားပြီးတော့ပြောနေပါတယ်ဒါကဆီးရီးယားဆီးရီးယားကလည်းအဲ့လိုပဲဆီးရီးယားဘက်ကလည်းအစ္စရေးဘက်ကပြစ်တဲ့အတွက်ကြောင့်ဆူယန်နိုင်ငံအလက်ဘိုလေစိတ်ဆိုတာလောကပျက်စီးသွားပြီပါညာလို့တော့မှဒီနေ့မနေ့မှသတင်းတွေကြားရပါတယ်ဆိုတော့ပြန်လာနိုင်ပါတယ်အကြောက်ဖို့အကောင်းဆုံးကတော့တော့မျက်စိမေးတယ်အာအီရန်ကိစ္စပါပဲအီရန်ပါဝင်ပတ်သက်လာရင်တော့သိဆိုမယ်အခြေအနေအခုကြည့်ရတော့အီရန်ကလည်းပဲချင်းချောက်နေတယ်မင်းတို့ဟာမပြတ်နှံ့အောင်လုပ်ကာရုစီကိုဖြစ်လာရင်တော့ငါတို့လည်းလုံရလိမ့်မယ်ဆိုတော့ဒါပေမဲ့လည်းအီရန်ကိုလူလာတဲ့ဒါဟူစီသဘုံတွေအာယေမန်ကသူတို့ရလှမ်းလှမ်းပြီးတော့ပြစ်တာရှိတဲ့အတွက်ကြောင့်သူတို့ကအမေရိကန်ဒေတာကဝင်ပြီးတော့ဟန်တာပြစ်ခတ်ခဲ့ရတယ်ရှိရဆိုတော့ဖြစ်လာနိုင်ပါတယ်ဆိုတော့ဒီဟာမကျေပြန့်လာနိုင်ဘူးလို့ဘယ်လို့မှမပြောနိုင်ပါဘူးအင်မတန်ဆိုးရင်ရတဲ့အခြေအနေလို့ပြောမှာပါအ
ဲ့တော့သမရဘိုင်ဒန်ကဒီတနင်္ဂနွေနေ့တုန်းကအနောက်နိုင်ငံခေါင်းဆောင်အနေနဲ့သူဖုန်းဆက်ပြောခဲ့တာရှိပါတယ်ပြင်သစ်ဂျာမနီဒီခေါင်းဆောင်အနေနဲ့ဖုန်းဆက်ပြီးတော့စကားပြောပါတယ်ပိုဟမ်မင်းကြီးနဲ့လည်းပြောခဲ့ပါတယ်ပေါ့နော်အဲ့တော့ဘယ်လိုအကူအညီတွေရနိုင်ပါလဲ
အဓိကကတော့ဒီနိုင်ငံတွေကတော့ဒီနေ့လည်းပဲဟိုဥရောပဆက်မက်ကအနောက်နိုင်ငံတွေကအစည်းအဝေးလုပ်ပြီးတော့ကြေညာချက်ထုတ်တာတွေ့ရပါတယ်ပထမဆုံးကတော့ဟာမတ်စ်တွေရဲ့တိုက်ခိုက်စတင်တိုက်ခိုက်ခဲ့မှုတော့လူတိုင်းရှုတ်ချပါတယ်ဒါတကဘာလုံးကလက်မခံနိုင်တဲ့ကိစ္စပါအရာသားတွေကိုမခွဲမခြားလုခဲ့တာဒါပေမဲ့လည်းဒီဟာကိုနှိမ်နှင်းတဲ့နေရာမှာအကန့်သတ်ထားထိနေမိမိလို့ဟိုနိုင်ငံတော်ဥပဒေကိုလိုက်နာလေးစားဖို့ဆိုတာအဓိကဖြစ်ပါတယ်ဥရောပဆက်မက်ကတော့ဒီဟာကိုနိုင်ငံရေးအရာစည်းစပ်ပြီးတော့အပြေရှားကြဖို့ဆိုတာပဲသူတို့အဓိကပြောကြမှာဖြစ်ပါတယ်အမေရိကန်ဟာသူကသူ့ရဲ့ယက်တီချက်ကချင်းချင်းလင်းပြောရင်အစ္စရေးဘက်ကိုသိပ်ပြီးတော့ပါနေတယ်လို့ဖြစ်နေတဲ့အတွက်ဒီနှစ်ဖက်လုံးကိုဖြန့်ဖြဲနေမှာသူ့ရဲ့ဩဇာသိပ်မထည့်ရပါဘူးဆိုတော့နှစ်ဖက်မြောက်ကအနောက်နိုင်ငံတွေကလုံနိုင်ပါတယ်ဥရောပသက်မက်ကတော့ဆိုတော့သူတို့အခုချင်းတောင်းတာဖြစ်နိုင်နေတာလေတတူကတရုတ်နိုင်ငံသားရဲ့ဝန်ကြီးလည်းပဲမကြခင်အမေရိကဝန်လာဖို့ရှိတယ်လို့သတင်းတွေထွက်နေပါတယ်ဆိုတော့သူလာရင်လည်းပဲသူတို့ဆွေးနွေးမယ့်အကြောင်းအရာမှာဒီကိစ္စကိုပြောဖို့ရှိပါလိမ့်မယ်တရုတ်ကပို့ပြီးတော့ဩဇာရှိနေပါတယ်ဘာလို့လဲဆိုတော့တရုတ်ဟာအီရန်စီကရည်နံတွေကိုတော့မှနိုင်ငံကကန့်သက်ထားတဲ့ပိတ်ဆို့မှုကိုချိုးဖောက်ပြီးတော့ဝယ်နေတယ်ဆိုတော့သူတို့နဲ့အဆက်ဆက်ရှိနေတယ်ဆိုတော့တရုတ်ရဲ့စကားကိုသူနားထောင်နိုင်တယ်လို့လည်းသုံးသပ်ကြပါတယ်တလောတုန်းကပဲတရုတ်ဟာဒီအီရန်နဲ့ဆော်ဒီအရေဗျာကိုစစ်ဆက်ပေးခဲ့တဲ့ကိစ္စလည်းရှိရဲဆိုတော့တရုတ်ဩဇာလည်းပဲအပြာကြီးထွန်မွန်နိုင်ပါတယ်ဆိုတော့အမေရိကန်ကနိုင်ငံတကာအနောက်နိုင်ငံတွေကိုအကူအညီတောင်းသလိုတရုတ်ကိုလည်းပဲဒီကိစ္စနဲ့ပတ်သက်ပြီးတော့အီရန်မပါဝင်အောင်အဓိကထိန်းထားပေးဖို့ပြောခိုင်းနိုင်မယ်လို့မျှော်လင့်ရပါတယ်ဒါအမေရိကန်ရဲ့တန်တမာနီအထောက်အပံ့မှုပေါ့လေ
ဒီစစ်ပွဲရဲ့ခရက်ကတကဘာလုံးကိုရိုက်ခတ်နိုင်တဲ့အခြေအနေအထူးသဖြင့်အမေရိကန်ကိုဘယ်လောက်ထိရိုက်ခတ်နိုင်ပါလဲ
အမေရိကန်ကိုအခုတောင်ရိုက်ခတ်နေပြီလို့ပြောမှာပါအမေရိကန်မှာဂျူးလူမျိုးတွေလည်းရှိရယ် Arab လူမျိုးတွေလည်းရှိရပေါ့လေ American Jews တွေ American Arabs တွေဆိုတော့သူတို့ရဲ့ကြားမှာပြိပခါကနေရာတကာမှာဆန့်ကျင်ပြီးတော့အပြင်ဆန္ဒပြမှုတွေရှိပါတယ်။နောက်ပြီးတော့တကယ်ဒိဋ္ဌိကျဲတက်သူတွေမှာလည်းပဲဒီကိစ္စနဲ့ပတ်သက်ပြီးတော့ចောင်းသားတွေရှင်ရှင်ဟိုဘက်ကြီးဖြဲခွဲကြတယ်။ចောင်းအာဏာပိုင်အဖွဲ့ကဘယ်ဘက်ကိုလိုက်တယ် Jew ဘက်ကိုလိုက်တယ်။ဘာညာအပြင်းအထန်အဲ့လိုပြိပခါတွေဖြစ်နေတာဆက်နေပါပြီဆိုတော့ဒါဟာသိအကြီးကြီးတဲ့ကျဲတစ်ခုဖြစ်လာပါတယ်။ဒါအပြင်ဒါထက်ကြောက်ဖို့ကောင်းတာကအေးကျန်တဲ့နိုင်ငံတွေကျေပြန့်ပြီးတော့အီရန်တို့ဘာလို့ပါလာမယ်ဆိုရင်ဒီအမေရိကန်ကိုလည်းပဲချင်းကြောက်လာနိုင်တယ်လူတို့ရဲ့အတွက်ဆိုတော့အခုလည်းပဲအမေရိကန်နိုင်ငံကအရှိလက်ပိုင်းနိုင်ငံတချို့ကသံယုံတွေမှာဒါ skeleton staff ပေါ့လူအပ်တဲ့လူထောက်ပဲနေကျန်တဲ့လူထောက်ခေါ်ရဆိုပြီးတော့အများသတိပေးနေရပါတယ်ဆိုတော့ဒီစစ်ပွဲဖြစ်လာတဲ့အတွက်အမေရိကန်အတွက်အမေရိကန်နိုင်ငံတွင်းမှာလည်းပဲအဲ့လိုခဲခတ်မှုရှိလို့ကမ္ဘာအနှံ့မှာရှိတဲ့အမေရိကန်တွေရဲ့အတွက်ကောအမေရိကန်အကျိုးစီးပွားအတွက်ကောဆိုရင်ကြာကောင်းတယ်သတိထားမဲ့အချိန်လို့ပြောမှာဖြစ်ပါတယ်ဆိုကဘာကိုလည်းပြန်နှံ့နိုင်ပါတယ်ဆိုစီးပွားရေးအဖြစ်အမေရိကန်ဆိုရင်အခုပဲဂါဇာပြိပခအတွက်ကောနောက်ပြီးတော့ယူကရိန်းစစ်ပွဲအတွက်ကောဆိုပြီးတော့ပတ်စံပိုးတောင်းနေရတယ်ဘလောက်လဲ $100 billion ဆိုနေရမှာမဟုတ်ပါဘူးငွေကြေးအကုန်ကြလိုက်ပုံများလာမယ်နောက်ပြီးအမေရိကန်အတွက်စစ်နှစ်ခုဖြစ်လာမှာပေါ့လေဒီယူကရိန်းစစ်လဲသူကဥဆောင်တိုက်နေရသလိုအရှိလက်ပိုင်းကျေပြန့်နိုင်ဒီစစ်ပွဲမှာလဲသူကအောင်ဆောင်တိုက်မယ်ဆိုတော့စစ်ပွဲရဖြစ်လည်းပဲအများကြီးနစ်နာလာနိုင်တယ်ဆိုတော့စစ်ဖြစ်ပြီဆိုရင်တော့ကုသန်းရောင်းဝယ်ရေးသွားရေးလာရေးခက်တာလုံစားအခက်ခဲကုန်စည်နှုန်းတွေမြင့်တက်လာမယ်စသဖြင့်အများကြီးအခက်ခဲတွေကြုံလာနိုင်ပါတယ်ဒါဆိုတော့ကဘာကိုလည်းပဲစကားဒီခေတ်ကကဘာကြီးကခလုံးဆက်ဆက်နေရောဆက်ဆက်ပြရကဘာဖန်လည်းပဲပြတ်တန်ရအများကြီးတက်လာနိုင်ပါတယ်ဒီကိစ္စ
ဟုတ်ကဲ့ပါအဲ့တော့ဒီစစ်ပွဲဟိုပြီးဆုံးနိုင်မဲ့အလားအလာကိုဒီစစ်ပွဲဆုံးခန်းတိုင်မဲ့အလားအလာကိုမျှော်မှန်းနိုင်ပါပြီလား
သိအလန်းဝေးရလို့ထင်ပါတယ်တကယ်တော့ဒီခိစားဟူကဟာမတ်တွေကလည်းပဲဒေါသအလျောက်သူကရဲရဲဆဲဆဲသွားပြီးလှုပ်ခဲတယ်အီဇေးကလည်းပဲဒေါသနဲ့ပြန်တုံပြန်နေတကယ်တမ်းနိုင်ငံရေးအဖြစ်အဖြစ်ရှားမှာကတော့ပါလက်စတိုင်းမှာအခုနိုင်ငံမရှိဘူးသူတို့ဂါဇာဂျော်ဒန်မြေနောက်ဖက်ကမ်းမှာသူတို့ရဲ့ဒါကိုပိုင်းအုပ်ချုပ်ရေးဘာညာဆိုမျိုးလှုပ်ထားတာသတိလောက်ပဲရှိရဲဆိုတော့ဒီဟာစတေတပ်ကိုရောစီနေခဲ့တယ်ပြီးခဲ့တဲ့ဆယ်နှစ်လောက်မှာအဲ့ပါလက်စတိုင်းလူမျိုးတွေကိုအစ္စရေးနိုင်ငံမှာလာပြီးအလုပ်လုပ်ခွင့်ပေးထားတယ်လာမင်းတို့လည်းပြီးလာလို့တချို့သူတို့အရေးအတွက်ဘလောက်နဲ့ထောင်ကနန်းအဖြစ်ပေးထားတော့သူတို့ကလည်းအဆင်ပြေနေရတယ်ဆိုပြီးတော့ဒါ status ကိုညင်အောင်ထိန်းထားနိုင်တယ်ဒါဖြစ်တယ်ပုံမြဲကြမ်းနေမြဲအခြေခံပြဿနာဖြစ်တဲ့ကနာပါလက်စတိုင်းဒေသကိုနိုင်ငံဖန်တီးပေးရေးဆိုတာမရှိရပါဘူးထို့နည်းလည်းကောင်းအစ္စရေးနိုင်ငံရဲ့လုံခြုံရေးအတွက်လည်းပဲလုံးဝစိတ်ချရတဲ့အခြေအနေမရှိသေးဘူးဆိုတော့ဒီနှစ်ခုကိုဖြစ်ရှင်းပြရမှာဖြစ်ပါတယ်။ဒီဟာကိုဖြစ်ရှင်းဖို့အတွက်အဓိကပြောကြားမှာဖြစ်ပါတယ်။ဆိုတော့အဲ့လိုဣသရေးနိုင်ငံအတွက်လည်းပဲလုံခြုံပြီးတော့ငြိမ်းချမ်းစွာနေထိုင်နေနိုင်တဲ့နေရာဖြစ်လို့ပါလက်စတိုင်းဒေသအတွက်လည်းပဲသူတို့ပါလက်စတိုင်းအာရဗီအတွက်နိုင်ငံဆိုတာတကယ်ထုတ်ထားအနာအသီးမှတ်ပြတဲ့နိုင်ငံအဖြစ်ထူထောင်ပေးရမှာဖြစ်ပါတယ်။အခုကဂါဇာမြေဟိုနောက်ဘက်ကဒီဂျော်ဒန်မြေနောက်ဘက်ကဘယ်သူမှအသီးမှတ်ပြထားတဲ့နိုင်ငံမဟုတ်ပါဘူးဒီဟာတကယ်တော့တင်းတယ်အဲ့တော့ entity လေးတစ်ခုပေါ့လေပိုင်းတိုင်းနယ်မြေလေးတစ်ခုသာဖြစ်ပါတယ်သူတို့ရဲ့အဖွဲ့ကိုကူစားပြုရလို့သာရှိရသူတို့ရဲ့သံမတိဖြစ်ဘယ်နိုင်ငံတွေကမှအသီးမှတ်ပြုပြီးလက်ခံထားတာမရှိပါဘူးဆိုတော့ဒီနိုင်ငံရဲ့ပြည်တော်ပြည်လောင်ဖြစ်ရှင်းနိုင်ဖို့လိုပါတယ်အဲ့ဒါမဖြစ်ရှင်းနိုင်တဲ့မြားကတော့ဒီစစ်ပွဲဟာတာရှင်မှာဖြစ်ပါတယ်အစ္စရေးဘက်ကလည်းတာရှင်တိုက်ရမယ်စစ်ပွဲလို့အတိအကျပြောထားတာဖြစ်ပါတယ်ဆိုဘယ်နိုင်ငံဘယ်နိုင်ငံရဲ့အခက်အခါကမှမကြခင်ပြည်ဆုံးသွားနိုင်တယ်ဆိုတာမတွေ့ရသေးပါဘူး
ဟုတ်ကဲ့ပါရှင်အခုလိုဆွေးနွေးပြီးတဲ့အတွက်ကျေးဇူးတင်ပါတယ်ဦးကျော်စံပါရှင
်ဟုတ်ပါတယ်နောက်ပြန်ပါဦ
းတရင်နှစ်ပတ်အလွန်ဒီကာဇာစစ်ပွဲပိုချေပြန့်တာရှည်လာနိုင်တာကိုဦးကျော်စံသားနဲ့မမျှသစင်အောင်တို့သုံးသက်ဆွေးနွေးခဲ့ကြတာပါအခုတော့လူငယ်တွေအတွက်အပတ်စဉ်ကဏ္ဍသစ်ဂျန်စီပါလူငယ်တူရဲ့ရုံထက်မှုအကြောင်းကိုပြောထားပါတယ်လူငယ်ဆိုတာအနာဂတ်အတွက်ခရီးမှာကြုံကြိုက်တဲ့အခွင့်အရေးဖန်တီးရယူတဲ့အခွင့်အရေးတွေနဲ့အိမ်မက်ကိုအကောင့်ထဲပေါ်ဆက်လျှောက်လန်းနေကြသူတွေပါဒီဂျန်စီအစည်းအဝေးမှာလူငယ်တွေရဲ့အသံတွေသူတို့သိကျင်တဲ့သူတို့သိတဲ့အကြောင်းတွေကိုဒီလူငယ်တွေနဲ့ပဲမေးမြန်းတင်ဆက်သွားမှာပါဒီတစ်ပတ်တော့နိုင်ငံရေးအပြောင်းလဲတွေကြာမထင်မပဲဆယ်ကျော်သက်ဘဝမှာဒုက္ခတွေဖြစ်သွားရတဲ့လူငယ်တွေတယောက်ရဲ့ရုံထမှုအကြောင်းပြောထားပါတယ်မခင်လေးပြောထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
Hello အားလုံးပဲမင်္ဂလာပါနော် Generation Z ဆိုတဲ့စီစဉ်လေးကနေကြိုဆိုလိုက်ပါတယ်ဒီစီစဉ်လေးမှာထိုင်းမြန်မာနယ်စပ်ဒုက္ခသည်စခန်းကနေပြီးတော့နိုင်ငံတကာပညာတော်သင်ဆုတွေရအောင်ကြိုးစားတည်ဆောက်ခဲ့တဲ့လူငယ်လေးတယောက်ကြောင့်လည်းမိတ်ဆက်ပေးခြင်းပါတယ
်အားလုံးပဲမင်္ဂလာပါကျွန်တော်နာမည်ယူဂျင်းလို့ခေါ်ပါတယ်ကျွန်တော်ဒီ Maastricht University လို့ခေါ်တဲ့တက္ကသိုလ်မှာပေါ့နော်တက္ကသိုလ်ဆိုင်ကမှရှိရဲ့တက္ကသိုလ်မှာကျွန်တော် Master of Globalization and Development Studies major နဲ့ကြောင်ပြသွားပါပြီ။ဒီကတော့ကျွန်တော်ရဲ့ကျောင်းပေါ့ဖြစ်ပါတယ်
။ကဲတော့လေယူချင်းကရန်ကုန်အင်းစိန်မှာအသက်13နှစ်ထိနေခဲ့မှုလေ။ဒါပေမဲ့2000ရွှေဘာရောင်ဒေါ်လာဖြစ်တဲ့အချိန်မှာပဲ KNU ရှိတဲ့နေရာကိုမြန်မာစစ်တပ်ကထိုးစစ်တွေဆင်တယ်။အဲ့ဒီခါကျတော့ဒီကရင်လူမျိုးဖြစ်တဲ့ယူချင်းတို့ရဲ့မိသားစုဝင်တွေကတယောက်ကနေပြီးတော့ဒီကိစ္စတွေနဲ့ပတ်သက်ပြီးတော့မီဒီယာတွေမှာဝင်ရောက်ပြောဆိုတာမျိုးတွေဖြစ်လာတယ်။အဲ့တော့သူတို့တမိသားစုလုံးရန်ကုန်မှာဘလို့မှနေလို့မရတဲ့အဆုံးမှာထိုင်းမြန်မာနယ်စပ်ဒုက္ခသည်စခန်းကိုထွက်ပြေးဖို့အတွက်သူတို့တွေပြင်ဆင်လာရအောင်။အဲ့ဒီအချိန်မှာယူချင်းကဘာတွေးမိလဲဆိုတဲ့ခါကျတော့ဒါကရင်တပုံတွေရှိတဲ့နေရာလေငါတို့ကဘာလို့သွားရမှာလဲဆိုပြီးသူကတွေးမိတယ်တ
ဲ့။ငယ်တော့ကသင်ခဲ့တဲ့ဟာပေါ့နော်။အဲဒီမြန်မာနဲ့ထိုင်းတမိုင်းဆိုလားမသိဘူး။စာအုပ်အစိမ့်အောင်လေအရွယ်ဆိုဂျင်းထုတဲ့စာအုပ်ပေါ့နော်။အဲ့ဒီစာအုပ်မှာဆိုလို့ရှိရင်ဒီထိုင်းမကောင်းကြောင်းနေပြောရဲပြီးတော့ KNU မကောင်းကြောင်းနေပြောရဲတပုံကောင်းဆောင်ပုံများဆိုပြီးပြောရဲပေါ့နော်ဆိုတော့အဲ့ဒီက information တွေကြောင့်မလို့ဟိုကျွန်တော်ကအဲ့လိုပေါ့နော်ဟိုတပုံဆိုပြီးတော့ထင်တာ
ကရင်လူမျိုးကိုယ်တိုင်က KNU ကိုကရင်တပုံလို့သတ်မှတ်ထားတဲ့ပညာရေးစနစ်ကနေပြီးတော့နေဆက်ဒေတာကိုရောက်သွားတဲ့အချိန်မှာသူ့အတွက်စင်ခုံမှုတွေကတော့အများကြီးပဲလी
ဟိုမြန်မာပြည်လိုမျိုးအခန်းတော်ဘယ်ကောင်းမလဲပေါ့နော်ဟို warden တို့တဲ့ခါလေးကြလို့ရှင်ဝါနဲ့သားနဲ့ပေါင်းထားတော့တစ်ခုကလုံးနဲ့တစ်ခုကပြားရဲဆိုဖိနာရပါရောရှိရပေါ့
သူကထိုင်းမြန်မာနယ်စပ်ဒုက္ခသည်စခန်းကိုရောက်သွားတဲ့အချိန်မှာစေကျော်တဲ့လူငယ်လေးမလားအဲ့ခါကျတော့သူ့ရဲ့စိတ်ထဲမှာ sexual orientation ကလည်းဖြစ်လာပြီဖြစ်လာတဲ့ခါကျတော့ဒိန်တူချင်းကိုပို့ပြီးတော့ chicken ဆုံးမှတ်တယ
်ခရီးအန်တိုင်းဝိုင်းနဲ့ကြီးလာတဲ့ခါကျတော့လိန်တူချင်းချစ်တာဆိုတာကဟိုအပြစ်ကြီးတယ်နော်ဟိုငရဲမှာထာဝရလောင်ကျွမ်းရမယ်ဆိုရဲဟာမျိုးတွေတင်လာတဲ့အခါကျတော့ကျွန်တော်တော့ mental illness ဖြစ်နေပြီလားဆိုပြီးတော့ကျွန်တော်အဲ့လိုမျိုးခံစားရတယ်ကွာဘာလို့လဲဆိုတော့ဟိုစိတ်ကစားတာဘာတွေဖြစ်လာရဲဆိုလို့ရှိရင်အဲ့ဒီအပိုင်းကိုကျွန်တော်လုံးဝပိတ်ထားပြီးတော့အာကျွန်တော် violin တင်နေ being volunteer လုပ်တယ်အကယ်မီမှာကရင် current student network group ပေါ့နော်အဲ့ဒီမှာ volunteer လုပ်တယ်ကျွန်တော်ဟိုတိုးတက်ရတိုးတက်ကြောင်းပဲလုပ်ခဲ့အမွေးစီဝါတွေကရှိတယ်ဒါပေမဲ့အဲ့ဒီနောက်မလိုက်ပဲနဲ့ကျွန်တော်ဖာသာကျွန်တော်ဒီတောင်ပေါ်တက်ပြီးတော့ violin တီးခဲ့တာမျိုးတွေလုပ်ခဲ့တယ
်လူတိုင်းကလေဘဝမှာအခွင့်အလမ်းကောင်းတစ်ခုတော့ရတတ်ကြတာပဲ
မှာပေါ့နော် ACU ဆိုရဲ Australian Catholic University ဆိုရဲအကြောင်းက online diploma သင်ပေးတာရှိရယ် liberal studies diploma ပေါ့နော် online သူတို့ပေးရယ်ကျွန်တော်နှစ်ခါလျှောက်တယ်ပြန်ထွက်ရခါကျဒုတိယနှစ်မှာကျွန်တော်ပါသွားတယ်
ဒီဒီပလိုမာပဲယူချင်းဘွားလှည့်ပြောင်းနေအများကြီးဖြစ်သွားခဲ့လေသူရဲ့အိမ်မက်တစ်ခုဖြစ်တဲ့ဘက်ချလာဒီဂရီကိုရဖို့အတွက်သူဟောင်ကောင်ကနေပြီးတော့ပညာတော်သင်ဆူရခဲ့တယ်။ကျောင်းပြီးတာနဲ့တပြိုင်တည်းယူချင်းကလေမြန်မာပြည်ချက်ချင်းပြန်လာတယ်။ပြန်လာပြီးတော့သူလိုပဲဒုက္ခရောက်တဲ့ဒုက္ခသည်တွေအတွက်သူကူညီပေးမယ်ဆိုတဲ့စိတ်နဲ့ UN အခွင့်အဖွဲ့အစည်းတစ်ခုမှာဝင်ခဲ့တယ်။ဒုက္ခသည်ရဆောင်ရပေးတဲ့အဖွဲ့အစည်းတွေနဲ့သူကချိတ်ဆက်ပြီးတော့အလုပ်လုပ်ခဲ့တယ်။အဲ့လိုလုံနေတဲ့အချိန်မှာပဲမထင်မှတ်တဲ့အလှည့်ပြောင်းတစ်ခုကိုကြုံတွေ့ခဲ့ရတယ်။ဒါလည်းသူတယောက်တည်းမဟုတ်ပါဘူး။တနိုင်ငံလုံးကြုံနေရတာ
။တော့အဲ့ဒီနေ့ကကျွန်တော်လုံးဝမမေ့ရတဲ့နေ့ပေါ့နော်။ဘဝမှာဒါပထမဦးဆုံးပဲ like အဖွာတို့နော်အတော်တို့ပြောခဲ့တဲ့ story ပဲကြားဘူးတာ။ဒါကတော့ကိုတိုင်ခံစားလိုက်ရတဲ့ခံစားချက်ပေါ့နော်
။ကျင်းရလေဒီလက်နက်ကင်ဖွဲ့ရင်းနဲ့ချိတ်ဆက်ပြီးတော့အစင်ခံစားရေးရတဲ့အလုပ်ကိုသူလုပ်နေတာဆိုတဲ့အခါကျတော့သူ့အတွက်ရန်ကုန်မြို့ကြီးကမလုံခြုံတော့။အဲ့တော့နောက်ဆုံးမှာတော့သူကလည်းဒုတိယအကြိမ်ဒီထိုင်းမြန်မာနယ်စပ်ကိုထွက်သွားရဖို့အကြောင်းနေရာဖန်လာကြတာပေါ့အဲ့ဒီမှာလည်းသူဒုက္ခသည်တွေအတွက်အကူအညီပေးတဲ့အလုပ်တွေကိုသူလုပ်ခဲ့တယ်ဒါပေမဲ့လည်းသူအခက်အခဲတွေအများကြီးကြုံခဲ့ရတယ်ပြည်ပြည်မှုတွေနဲ့ကြုံလာတဲ့အခါမှာယူချင်းကပညာရေးကိုပဲထပ်ပြီးတော့ထွက်ပေါက်ဖြစ်နေရွေးလိုက်တယ်နယ်သာလန်အကြောင်းကိုသူလှမ်းမိလျှောက်လိုက်တယ်လျှောက်လိုက်တဲ့အခါမှာ2022ခုနှစ်မှာဝဲလုံပညာဘွဲကိုတက်ရောက်ခွင့်ရခဲ့တယ်ဒီလိုမျိုးကိုအတွက်ရောနိုင်ငံအတွက်ပါအောင်မြင်အောင်ကြိုးစားခဲ့တဲ့ယူချင်းစိန်ကသူ့လိုပဲကျန်နေတဲ့ဒုက္ခသည်စခန်းကလူငယ်လေးတွေအတွက်ရောမြန်မာပြည်မှာရှိနေတဲ့လူငယ်လေးတွေအတွက်ရောအားပေးစကားပြောထားသေးတယ်
။အားမငယ်ပါနဲ့စိတ်တမကြပါနဲ့ကျွန်တော်လှုပ်ရှားရအများကြီးရှိပါသေးရဲ့ကိုတော့ကိုထွဲမှာတကားရအများကြီးရှိပါတယ်လိုက်ဖွင့်မှာကိုထွင်ထားတဲ့တော့နဲ့ဒီတကားနဲ့ပွင့်သွားရဆိုရှင်ကိုအတွက်လမ်းကြောင်းကတော့အများကြီးပွင့်သွားပါလိမ့်မယ်
ရှေ့တစ်ပတ်တွေမှာလည်းလူငယ်တွေအကျိုးရှိစေမယ့်အစီအစဉ်လေးတွေနဲ့တင်ဆက်ပေးသွားဖို့ရှိနေပါတယ်။အဲဒါကြောင့်မို့လို့ generation Z အစီအစဉ်ကိုစောင့်မျှော်ကြည့်ရှုဖို့မမေ့နဲ့နော်
။အနာဂတ်ကိုပိုင်ဆိုင်မဲ့လူငယ်တွေအတွက်ဗုဒ္ဓညတိုင်းထုတ်လွှင့်မဲ့ပတ်စဉ်ခန္ဓာသစ်မှာဆရာနာသိမ့်ပြီးဒုက္ခတွေဘဝရောက်ခဲ့ရတဲ့လူငယ်နိုင်ငံခြားကြောင်းတက်ခွင့်ရတာကိုမခင်လေးပြောပြခဲ့တာပါ။အခုတော့ကိုရနိုင်တင်ဆက်တဲ့အားကစားကဏ္ဍပါ1966ကမ္ဘာဖလားပွဲမှာဖူးဆွဲခဲ့တဲ့အင်္ဂလန်အသင်းရဲ့ခံရင်းဘောလုံးသမားကြီးဆာဘော့ပီချာတန်ပြီးခဲ့တဲ့စနေနေ့ကကွယ်လွန်သွားခဲ့ပါပြီ။သူကွယ်လွန်သွားတာနဲ့ပတ်သက်ပြီးကမ္ဘာဘောလုံးလောကအတွင်းအမတ်တရဂုဏ်ပြုပျော်ဆုထားတာတွေကိုအခုတစ်ပတ်အားကစားကဏ္ဍမှာကိုရနိုင်ပြောပြထားတာကိုတဝါကြီးအနားယူရင်နားဆင်ကြည့်ရှုကြပါအောင်ခင်ဗျ။
အင်္ဂလန်နဲ့မန်ချက်စတာယူနိုက်တက်အသင်းရဲ့ဂန်ဝင်ဘောလုံးသမားကြီးဆာဘော့ဘီချာတန်ဟာအော်တိုဘာ21ရက်နေ့ကပဲအသက်86နှစ်အရွယ်မှာကွယ်လွန်သွားခဲ့ပါပြီ။သူဟာအင်္ဂလန်အသင်း1966ကမ္ဘာဖလားဘူဆွဲတဲ့နေရာမှာရော1968ခုနှစ်ကမန်ချက်စတာယူနိုက်တက်အသင်းဥရောပဖလားရခဲ့တဲ့နေရာမှာရောအသင်းရဲ့အဓိကသူစားသမားတစ်ဦးဖြစ်ခဲ့ပြီးတော့အင်္ဂလန်ဘောလုံးသမိုင်းမှာကြီးကျယ်ခမ်းနားဆုံးဘောလုံးသမားတစ်ယောက်ဖြစ်ခဲ့ပါတယ်။အခုလိုဘော်ဘီချာလ်တန်ကွယ်လွန်သွားတာဟာဘောလုံးလောကအတွက်တော့ကြီးမားတဲ့ဆုံးရှုံးမှုဖြစ်ပြီးတော့အင်္ဂလန်သင်းကတော့ဆာဘော်ဘီဟာအသင်းရဲ့တကယ်ကံဝင်ကစားသမားဖြစ်ပြီးတော့အမြဲတမ်းအမတ်ရနေမှာဖြစ်တယ်လို့ပြောလိုက်ပါတယ်။မန်ချက်စတာယူနိုက်တက်အသင်းကတော့ဆာဘော်ဘီချာလ်တန်ဟာမန်ချက်စတာနဲ့အင်္ဂလန်မှာသာမကကမ္ဘာတဝန်းကဘောလုံးကစားတဲ့နေရာတိုင်းကလူသန်းပေါင်းများစွာရဲ့လေးစားအားကျတဲ့သူတဦးဖြစ်ပြီးတော့ဘောလုံးကစားတဲ့နေရာမှာထူးချွန်ရုံနဲ့မဟုတ်ပဲသူ့ရဲ့အားကစားသမားပီတာရဲ့စိတ်ဓာတ်နဲ့ကုန်သိခရှိမှုတွေကိုလည်းလူတွေကသဘောချပြီးတော့ဘောလုံးလောကရဲ့ကြီးမြတ်တဲ့ပုံကိုအဖြစ်နဲ့အမြဲတမ်းအမတ်ရနေမှာဖြစ်တယ်လို့ပြောလိုက်ပါတယ်။မန်ယူနီပြဟောင်းဆာအလက်ဆာဂူဆန်ကတော့ဘော်ဘီချာလ်တန်ဟာမန်ချက်စတာယူနိုက်တက်ဘောလုံးသမိုင်းမှာအကောင်းဆုံးဘောလုံးသမားဖြစ်တယ်ဆိုပြီးတော့ဂုဏ်ပြုပြောဆိုခဲ့ပါတယ်။ဒါပြင်အင်္ဂလန်ပရီးမီးယားလိဂ်ကလီဗာပူးအာဇနယ်ချယ်ဆီမန်စီးတီးပြင်ဥရောပကရီယယ်မက်ဒရစ်ဘာစလိုနာဘိုင်ယန်စတဲ့အသင်းကြီးတွေနဲ့ကမ္ဘာဘောလုံးဖွဲ့ချုပ်တို့ကလည်းဘော်ဘီချာလ်တန်ကွယ်လွန်သွားတဲ့ပုံမှာဝန်ထဲကြောင်းပြောကြားခဲ့ကြပါတယ်။မန်ယူသင်းရဲ့မြို့ကံပြိုင်ပွဲဖြစ်တဲ့မန်စီးတီးနီးပြပက်ဂေါ်ဒီယိုလာကတော့
Condolences for all of us for his family especially and
အခုလိုဘော်ဘီချာလ်တန်ကွယ်လွန်သွားတဲ့အတွက်ဝန်ထဲစိတ်မကောင်းဖြစ်မိပါတယ်။သူသဖြင့်သူ့မိသားစုအတွက်ဝန်ထဲစိတ်မကောင်းဖြစ်ရပါတယ်။ဆာဘော်ဘီချာလ်တန်ဟာမန်ယူနဲ့အင်္ဂလန်အသင်းရဲ့အထင်ကြီးကစားသမားဖြစ်ပြီးတခြားဘယ်သူမှသူ့လောက်ကိုစားမပြုနိုင်ပါဘူး။
1986ကမ္ဘာဖလားမှာ69တွင်ပြီးရွှေဖနက်စုရခဲ့တဲ့အင်္ဂလန်တိုက်စစ်မူဟောင်း Gary Lineker ကတော့ဆာဘော့ဘီချာလ်တန်ဟာအင်္ဂလန်ဘောလုံးသမိုင်းမှာအကောင်းဆုံးဘောလုံးသမားဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်ဘော့ဘီချာလ်တန်ဟာ1956ခုနှစ်မှာယူကစားသမားစတင်ဖြစ်လာခဲ့ပြီးတော့အဲ့နောက်မှာတော့1958မြူနစ်လေးတက်ကြောက်မှုမှာအသက်မသေးပဲကျန်းရဲသူတွေကတူဖြစ်ခဲ့ပါတယ်သူဟာကစားသမားဘဝမှာအင်္ဂလန်အတွက်49ဂိုးနဲ့မန်ယူအတွက်249ဂိုးတွင်းပြီးတော့အင်္ဂလန်နဲ့မန်ယူအတွက်ဂိုးအများဆုံးတွင်းတဲ့ကစားသမားဖြစ်နေနှစ်ပေါင်း40ကျော်ကြာရည်တည်နိုင်ခဲ့တဲ့သူတွေဖြစ်ပါတယ်။ဘော်ဘီချာလ်တန်ရဲ့ဘောလုံးကစားပုံတွေဂိုးသွင်းပုံတွေနဲ့ပတ်သက်ပြီးတော့မန်ယူနဲ့အင်္ဂလန်ပရိသတ်အုပ်ကတော့အခုလိုအမတ်တရပြောပါတယ်
။ Well, it's very sad because he was an absolutely outstanding player.
သူကတကယ်တော်တဲ့ကစားသမားပါဒါကြောင့်အရန်ဝန်းနေဖို့ကောင်းပါတယ်သူအင်္ဂလန်နဲ့မန်ချက်စတာယူနိုက်တက်အတွေ့ကစားတာတွေကြီးခဲ့ရတာကိုကျွန်တော်မှတ်မိပါတယ်ဘာမှလုံနေစရာတိတ်မလိုဘူးပန်နတီအေရီးယားအစနားရောက်တာနဲ့သူ့ကိုဘောလုံးပေးလိုက်ရုံပဲအဲ့ဒီမှာသူကဘောလုံးကို6000တဲကိုကန်သွင်းလိုက်တာပဲသူကတကယ်ကောင်းတဲ့ကစားသမားဖြစ်တယ်လို့လူကြီးလူကောင်းတယောက်လည်းဟုတ်ပါတယ်
ဘော်ဘီချာလ်တန်ရဲ့ဂိုးသွင်းစံချိန်တွေကိုနှစ်ပေါင်းများစွာပဲတိုက်စစ်မှုမှလိုက်မမီနိုင်ခဲ့ပဲဝေရူနီက2015ခုနှစ်မှာအင်္ဂလန်အတွက်စံချိန်ကိုချိုးခဲ့ပြီးတော့2019မှာတော့မန်ယူအတွက်စံချိန်ကိုဝေရူနီကပဲချိုးလိုက်တာဖြစ်ပါတယ်ဘော်ဘီချာလ်တန်ဟာကွင်းလယ်တိုက်စစ်ကစားသမားဖြစ်ပြီးတော့ penalty area အပြင်ဘက်ကနေတစ်ဖက်အသင်းကိုဂိုးတွေသွင်းလာမှလည်းနာမည်ကြီးသူတစ်ဦးဖြစ်ပါတယ
် One of the first goals I remember was the 1966 World Cup
ပထမဆုံးသတိရတဲ့ဂိုးရီတွေကတခုကတော့ဝင်းဘလေးကွင်းမှာကစားခဲ့တဲ့1966ကမ္ဘာဖလားမှာသွင်းခဲ့တဲ့ဂိုးပါအဲ့ဒါကသူသွင်းခဲ့တဲ့ဂိုးရီတွေကတခုဖြစ်ပြီးကျွန်တော်ဒီ Stratford End မှာကြည့်ရတဲ့အချိန်မှာလဲ penalty area ပြင်ဘက်ကနေအများကြီးသွင်းခဲ့ပါတယ်နောက်ထပ်မှတ်ရစရာတခုကတော့ဥရောပဖလား final မှာ ground တိုက်သွင်းခဲ့တာပါ ground တိုက်ပြီးဂိုးသင်းတာကသူ့ပုံမှန်သွင်းလို့ရှိတာမဟုတ်ပါဘူ
းအားသာဆောင်ပါရှင်ဝင်းအောင်ကြီးကလည်းဘော်ဘီချာလ်တန်ကိုဘောလုံးသမားဖြစ်တဲ့စတင်သိရှိလာဖို့နဲ့ပတ်သက်ပြီးတော့အခုလိုပြောပါရစေ
ကျွန်တော်ဥရောပမှာအလုပ်သွားလုပ်တဲ့အခါမှာ1966 World Cup အင်္ဂလန်အင်ရှင်ဖြစ်နေကျင်းပတဲ့အဲ့ဒီကမ္ဘာဖလားဘောလုံးပြိုင်ပွဲကိုပထမအောင်ဆုံး TV ကနေပြီးတော့ကြီးကွင်းရလိုက်ပါတယ်ကျွန်တော်တို့ကတော့ထုံးစံတိုင်းပဲအင်္ဂလန်အသင်းကိုစိတ်ဝင်စားတဲ့အခါမှာအင်္ဂလန်အသင်းကပထမကူရူဂွေးနဲ့ဂိုးမရှိစရင်ဖြစ်သွားပါတယ်အဲ့ဒီမှာပါဝင်ကစားတဲ့ဘောလုံးသမားတွေထဲမှာဘော်ဘီ ချာလ်တန်ကိုကျွန်တော်တွေ့ပါတယ်အဲဘော်ဘီချဲလ်ဒန်ကသူအလေရန်ကကစားတဲ့ခါမှာတိုက်စစ်မှာဝင်ပြီးတော့ရှေ့တန်းလူတယောက်လူစုကစားနိုင်တယ်ဆိုတော့ကကြတော့အင်္ဂလန်ရဲ့တိုက်စစ်ကိုအများကြီးထောက်ကူပြုတယ်ဆိုတော့ကျွန်တော်သတိထားမိပါတယ်။နောက်စပီးပိုင်နယ်မှာအင်္ဂလန်ကနေပြီးတော့ပေါ်တူဂီကိုနှကိုးတကိုးတဲ့နိုင်တဲ့ပွဲမှာချာတာအဲ့နှကိုးစလုံးကိုတွင်းတယ်ဆိုပြီးတော့အဲ့ဒါလို့ကျွန်တော်မှတ်မိပါတယ်။အဲ့တော့သူ့ကိုသတိထားမိတယ်။အဲ့ဒီကမှအဲ့ဒီဘော်ဘီချာလ်ဒါကဘယ်ရလဲဆိုတော့ကျွန်တော်မေးကြည့်တယ်လေ့လာကြည့်တဲ့အခါကျတော့သူကမန်ချက်စတာယူနိုက်တက်အသင်းကဘောလုံးသမားဆိုတော့သိလာတယ်အမှန်တိုင်းဝန်ခံရလို့ရှိရင်တော့ဘော်ဘီချာလ်ဒါကြောင့်ကျွန်တော်မန်ယူကိုအပြော့ပြီးကြားဘူးတော့ပဲနောက်တစ်ခါဘော်ဘီချာလ်ဒါကဟိုမန်ယူအပြင်မြူနစ်ဘာကစားဖို့သွားတဲ့အခါအဲ့ဘာလေပြန်ပြစ်ကြလို့မန်ယူအသင်းဘောလုံးသမားတွေသိဆုံးသွားတဲ့အထက်မှာသူကမသိပဲကြံခဲ့တယ်ဆိုတဲ့အခါကျတော့လေပို့ပြီးတော့စိတ်ဝင်စားစရာဖြစ်လာတာပေါ့ခင်ဗျာမန်ယူအသေးပါဘော်ဘီချာလ်ဒန်ကစားတော့တော့ကျွန်တော်တို့မကြည့်ဘူးဒါပေမဲ့လို့မန်ယူအသေးကစားတိုင်းကစားတိုင်းမှာမန်ယူအသေးရဲ့အောင်မြင်မှုအမှတ်အသားဖြစ်တဲ့ဖာဂူဆန်နဲ့သူတဲ့အတူတွဲပြီးထိုင်နေတာကိုတွေ့ပါတယ်နောက် 2008 ကျွန်တော်ဥရောပမှာသွားကြည့်တဲ့အခါမှာမန်ချက်စတာမြို့Ultra Pop Queen ကိုကျွန်တော်ရောက်အောင်သွားပါတယ်။သွားတဲ့အခါမှာအဲဒီမှာသူ့ကိုဂုဏ်ပြုသွားတဲ့သူ့ရဲ့ရုပ်ထုတွေပါတော့တွေ့ခဲ့ရပါတယ်။ဒီလိုအင်ပတန်ပေါင်းများစွာသဘောကျလာတဲ့ပုံကိုကြောက်ဖွယ်လွန်သွားတယ်ဆိုတဲ့အခါကျတော့အင်ပတန်ကိုစိတ်မကောင်းလည်းဖြစ်တာပေါ့လေနော်။ဒါပေမဲ့လို့လေဒီလိုပုံကိုတယောက်အတွက်ကိုကိုသိခဲ့တဲ့ကိုကြိုက်ခဲ့တဲ့ဟာလေးကိုအခုလိုပြောခွင့်ရတဲ့အတွက်လည်းကျွန်တော်ကျေးဇူးတင်ပါတယ်။
ဘော်ဘီချာလ်ဒန်ဟာဘောလုံးသမားဘွားကအနာယူပြီးရဲ့နောက်မှာတော့ဤပြဖြစ်တဲ့ခေတ္တလုပ်ခဲ့ပြီးတော့နောက်ပိုင်းမှာတော့ဘောလုံးအကယ်ဒမီတွေဘောလုံးသင်တန်းတွေလုပ်ပြီးဝါရဝမ်ကလူငယ်ဘောလုံးဖွံ့ဖြိုးတိုးတက်ရေးတွေကိုအဓိကလှုပ်ဆောင်ခဲ့ပါတယ်။အဲဒီကကမ္ဘာကျော်ဘောလုံးသမားဖြစ်လာခဲ့တဲ့သူတယောက်ကတော့အင်္ဂလန်နဲ့မန်ယူကစားသမားဟောင်းဒေးဗစ်ဘက်ခမ်ဖြစ်ပါတယ်။ဘက်ခမ်ကတော့သူမန်ယူအသင်းမှာကစားခွင့်ရပြီးတော့အောင်မြင်မှုတွေရရှိလာတာတွေအားလုံးဟာဘော်ဘီချာလ်ဒန်ကလည်းအစပြုပြီးတော့ဘော်ဘီချာလ်ဒန်ကြောင့်ဖြစ်တယ်ဆိုပြီးတော့ကိုပြုပြောကြားခဲ့ပါတယ်။ဘော်ဘီချာလ်ဒန်ဟာမန်ချက်စတာယူနိုက်တက်အသင်းနဲ့အင်္ဂလန်ပပေးချန်ပီယံဆု3ချိန် FA ဖလား2ချိန်ဥရောပဖလား2ချိန်ရခဲ့ပြီးတော့1966မှာတော့အင်္ဂလန်နဲ့အတူကမ္ဘာဖလားဘူးဆွဲခဲ့ပြီးသင်းသစ်ဘောလုံးမဂ္ဂဇင်းကချီးမင်းတဲ့ဥရောပအကောင်းဆုံးဘောလုံးသမားဆုရွှေဘောလုံးဆုကိုလည်းအဲ့ဒီနှစ်မှာပဲရရှိခဲ့တာဖြစ်ပါတယ်ခင်ဗျာ
ဒေးဗစ်ဘက်ကမ်တန်ကင်းကမ္ဘာကျော်အင်္ဂလန်ဘောလုံးသမားကြီးဆာဘော်ဘီချာလ်တန်ကွယ်လွန်ခဲ့တာအမှတ်တရကိုရနိုင်ပြပြခဲ့တာကိုတဝါကြီးနှဆင်ကြည့်ရှုခဲ့ရတာပါအခုလိုပတ်စင်ခန္ဓာတွေအပီမှာတော့ VOA ရဲ့ဗိုလ်ရုညအစီအစဉ်တွေအစုံမတက်ခင်နောက်ဆုံးရသတင်းအချင်းချုပ်ကိုမက်ခင်လေးတလှည့်ပြောပြပေးပါအောင်ခင်ဗျာ
ဂါဇာကမ်းမြောင်ဒေသကဟာမက်စ်သွေးကြွတွေကိုပြစ်မှတ်ထားပြီးလေကြောင်းကနေဇက်တိုက်တိုက်ခိုက်နေတဲ့အကြောင်းအစ္စရေးစစ်တပ်ကပြောပါတယ်ဟာမက်စ်ဘက်ကအုံပြုတဲ့မြေယာဥမင်လှိုင်ကောင်းတွေလက်နက်တွေနဲ့စစ်လက်နက်တိုးလောင်ထားတဲ့နေရာတွေမီဇိုင်းတုံးပစ်ခတ်ခဲ့တဲ့ပစ်စင်တွေကိုပစ်မှတ်ထားတိုက်ခိုက်ခဲ့တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်ဟာမက်စ်အကြမ်းဖက်အဖွဲ့ဟာဂါဇာဒေသခံတွေရဲ့ပတ်ဝန်းကျင်ကအိုးအိမ်စာတင်ကျောင်းဆေးရုံတွေကိုတုံးပြီးအိမ်တွေရဲ့အောက်မှာလှိုင်ကောင်းတွေတူပြီးပုံအောင်နေတဲ့အကြောင်းနဲ့ကိုယ်လုံခြုံရေးအတွက်ဆက်မနေပဲတောင်ပပိုင်းကိုထွက်ခွာသွားကြဖို့အစ္စရေးစစ်တပ်ရဲ့ဗိုလ်ချုပ်ကြီးဒန်နီယယ်ဟယ်ရီကလည်းသတိပေးပြောကြားခဲ့ပါတယ်၃နှစ်ကျော်ပိတ်ပင်ထားခဲ့တဲ့ထောင်ဝင်စာလူရစ်တွေ့ဆုံခွင့်ကိုမနေ့ကစတင်ပြီးစစ်ကောင်စီကခွင့်ပြုလိုက်ပါတယ်။ဒါပေမဲ့လည်းထောင်ဝင်စာလူရစ်ခွင့်မှာတေတံတသက်တကျွန်းနဲ့နှစ်20ထောင်တန်ကြာခံနေရသူတွေပါဝင်ခြင်းမရှိဘူးလို့နိုင်ငံရေးအကျဉ်းသားများကုညီဆောင်ရှောက်ရေးအသင်း AAPP ကပြောပါတယ်။အင်းစိန်ထောင်မှာထောင်ဝင်စာတွေ့ခွင့်နိုဝင်ဘာ3ရက်နေ့မှာစမယ်လို့ထောင်နဲ့နှီးဆက်သူတွေကပြောပါတယ်။တာယာဝတီတရက်အိုးဘူမြင်းကျန်ညောင်ရွှေစတဲ့အကျဉ်းထောင်တွေမှာတော့လူတွေ့ခွင့်တွေစတင်ခွင့်ပြုနေပါပြီ။မနေ့9နာရီကနေညနေ4နာရီထိတွေ့ခွင့်ပေးတယ်လို့ထောင်ဝင်စာလူရစ်သွားတဲ့မိသားစုဝင်တွေက VOE ကိုပြောပါတယ်။ မြန်မာနိုင်ငံရှိလူနည်းစုချင်းလူမျိုးခရီးယန်ဘာသာဝင်တွေပေါ်ကျူးလွန်ခဲ့တဲ့စစ်ရာဇဝတ်မှုတွေကိုစုံစမ်းစစ်ဆေးပေးဖို့အတွက်ချင်းတိုင်းသား၅ဦးကဖိလစ်ပိုင်တရားရေးဌာနကိုတိုင်ကြားတောင်းဆိုလိုက်ပါတယ်။ရာဇဝတ်မှုတွေအဖြစ်ဖိလစ်ပိုင်မှာပထမဆုံးကျင်းတိုင်ကြားတဲ့ပြစ်မှုဖြစ်တာကြောင့်ထူးခြားတဲ့အမှုတစ်ခုလည်းဖြစ်ပါတယ်။2010ပြည်ပဆိုင်ရာလူသားချင်းစာနာထောက်ထားမှုအဥပဒေကိုခေါ်တဲ့ဖိလစ်ပိုင်ဥပဒေနဲ့ညီတိုင်ကြားတာဖြစ်ပါတယ်။ဥပဒေအရနိုင်ငံတကာမှာတရားစီရင်ပိုင်ခွင့်ရှိပါတယ်လို့ဖိလစ်ပိုင်ကျိုးဆောင်ရှိနေရူမီယိုဘေဂရက်စ်ကပြောထားပါတယ်ရှင်။
ကျေးဇူးပါမခင်လေးအခုလိုတရင်အချင်းချုပ်ပြီးမှာတော့ VO ရဲ့ဗိုလ်လူညအစီအစဉ်တွေဒီမှာပဲပြီးဆုံးသွားပါပြီဒီညထုတ်လွှင့်မှုကမဆူမမစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Cedric Franklin နဲ့ Robert Busto ဖြစ်ပါတယ်ဒီညအစီအစဉ်မှုကကျွန်တော်ဝင်းမင်ပါ VO ကိုအခုလိုနားဆင်ကြည့်ရှုခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လိုရာဆန္ဒပြဝရှင်လန်းချမ်းကြပါစေကောင်းကောင်းနဲ့အိတ်ဆက်အနားယူနိုင်တဲ့ညဖြစ်ကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.